Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဗုဒ္ဓပူးညရဲ့အစီအစဉ်မှုကကျမစွန်မမ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ကျမခင်လေးပါ။ဒီညတော့ထိတ်တဲရောက်သတင်းတွေကိုမဆွန်မနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရုရှားပိုင်ဘဲဂရော့ဒေသကိုအရေးပေါ်အခြေအနေကြီးညာလိုက်ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ထိုင်းဝန်ကြီးချုပ်စတတာဝီစင်ယာရုကနေနှုတ်ထွက်လိုက်ရပါပြီဆိုတဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲ၊ကွာနဲ့မြောက်ပိုင်းကမောင်းတော့မှာတော့စစ်ကောင်စီနဲ့အေအေတို့ကြားမှာတိုက်ပွဲတွေကအတော်လေးပြင်းထန်နေပါတယ်
။ကွာတော့ကြားရတာဘာညာတော့မရှိသေးဘူးတင်။ဒါမှနီးရောနီးလာရောအချိန်ကြီးကျော်လာပြီ။ဆိုရင်နေကြပေါ့ဒေသခံတွေကတော့အားကြောင့်ခြောက်နိုင်တဲ့လူတွေကတော့ခြောက်သွားကြပြီပေါ့။
ရခိုင်ဘက်ကစီရဲအခြေအနေနဲ့အတူကချင်ပြည်နယ်ကြောက်စိမ့်ထွက်တဲ့ဖားကန့်ဘက်မှာလည်းစစ်ကောင်စီရဲ့စခန်းတချို့ကို KIA နဲ့ပူးပေါင်းတပ်တွေထိုးစစ်ဆင်ပြီးတိုက်ခိုက်နေပါတယ်။ဒီလိုမျိုးမြန်မာနိုင်ငံတဝန်းစီရဲပြည်ပခါတွေပြင်းထန်လာနေတဲ့အချိန်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုလာရောက်တာကတော့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိအားပေးတာဖြစ်နိုင်တယ်ဆိုတဲ့အကဲခတ်တွေရဲ့သုံးသက်ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးပါမယ်ရှင်။
ဟာမတ်စ်နိုင်ငံရေးခေါင်းဆောင်အစ္စမေဟာနီရဲ့လုံခြုံခံရမှုနဲ့ပတ်သက်ပြီးအီရန်ကအစ္စရေးကိုလက်တုံ့ပြန်မယ်လို့ချင်းချောက်လိုက်တဲ့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာတန်တမန်ရေးအရာကြိုးပမ်းမှုတွေတိုးတက်လာနေပါတယ်။ဟာမတ်စ်တွေအောက်တိုဘာ9ရက်ကတိုက်ခိုက်မှုကြောင့်လူပေါင်း1,100သေဆုံးခဲ့ရာကနေစခဲ့တဲ့ပြည်ပခါနဲ့လက်တုံ့ပြန်မှုမှာပါလက်စတိုင်း4,000နီးပါးသေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။တိုက်ခိုက်မှုတွေရပ်တန့်နိုင်မှုဒါမှမဟုတ်ကန့်သတ်နိုင်မှုအတွက်အပြစ်ခတ်ရစေးကြိုးပမ်းမှုတွေဟာလည်းလာပေါင်းများစွာကြာမြင့်နေပါတယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကလည်းအီရန်နဲ့အပေါင်းပါနိုင်ငံတွေကိုဒေတာရင်းတင်းမာမှုတွေကိုပုံမှုကြီးထွားလာစေမဲ့တိုက်ခိုက်မှုတွေကိုရှောင်ရှားဖို့နဲ့တစားကန်တွေလွတ်မြောက်ရေးအပါအဝင်အပြစ်ခတ်ရစေးသဘောတူညီချက်ကိုပြတ်ပြားစေမဲ့အန်ရီတွေကိုရှောင်ရှားဖို့တင်းလာနေကတိုက်တွန်းခဲ့ပါတယ်။ဗြိတိန်ဝင်ကြီးချုပ်ကလည်းတည်တည်ငြိမ်ငြိမ်နဲ့ဂရုတစိုက်စဉ်းစားရမယ့်အချိန်ဖြစ်ကြောင်းအီရန်သမ္မတကိုသတိပေးခဲ့ပြီးမြဲအီရန်သမ္မတကတော့ရန်လိုနေတဲ့ရန်သူကိုဒဏ်ခတ်အရေးယူတာဟာနိုင်ငံတစ်ခုရဲ့အခွင့်အရေးဖြစ်တယ်လို့ယာစွန့်မှုတွေနဲ့ရန်ဆမှုတွေကိုရပ်တန့်ဖို့အတွက်ဖြေရှင်းချက်တစ်ခုဖြစ်ကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်ရှင
်။ဂျက်တိုက်လေယာဉ်နဲ့အစစ်မြင့်ဝေဟင်ကနေဝေဟင်ပြစ်ဒုံးကျည်တဲ့ပါဝင်ဒေါ်လာဘီလီယံ20တန်မိုးရှိတဲ့စစ်လက်နက်ပစ္စည်းတွေကိုအစ္စရေးကိုရောင်းချဖို့အတည်ပြုလိုက်ပြီလို့အမေရိကန်နိုင်ငံသားရေးဌာနကမနေ့ဩဂုတ်လ13ရက်နေ့မှာပြောပါတယ်။ F-15 တိုက်လေယာဉ်50ကျော် AMRAAM လို့ခေါ်တဲ့အစစ်မြင့်နည်းပညာသုံးဝေဟင်ကနေဝေဟင်ကိုပြစ်နိုင်တဲ့တာလတ်ပစ်ဒုံးကျည်တွေ120 mm တင်ကားကြီးတွေပေါက်ကွဲမှုအားကောင်းတဲ့မော်တာတွေနဲ့ရှေ့တန်းစစ်မြေနယ်ပြင်မှာအသုံးပြုတဲ့ကြီးကားကားတွေပါဝင်တဲ့အဲ့ဒီစစ်လက်နက်ပစ္စည်းတွေကိုအစ္စရေးကိုရောင်းချမယ့်အစီအစဉ်ကိုတော့လွှတ်တော်ကအတိပေးထားပြီးတော့ဒါဟာအစ္စရေးအနေနဲ့ပိုးပြီးတော့မှကျေပြန့်တဲ့အရှိလေပိုင်းဒေသစစ်ပွဲဆင်နွှဲရမယ့်အခြေစိုက်လာတဲ့အချိန်မှာရောင်းချတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုရောင်းချမယ့်စစ်လက်နက်ပစ္စည်းတွေဟာအစ္စရေးဘက်ကိုချက်ချင်းရောက်လာမှာမဟုတ်ဘဲနဲ့ contract သဘောတူညီချက်ကိုနှစ်နဲ့ချီပြီးတော့ဖြည့်ဆည်းပေးရမှာဖြစ်ပါတယ်။အခုရောင်းချမယ့်လက်နက်ပစ္စည်းတွေဟာအနာဂတ်မှာအစ္စရေးစစ်တပ်ရဲ့စွမ်းအားကိုရေရှည်မြင့်တင်ပေးမဲ့လက်နက်တွေဖြစ်ပြီးတော့အစောဆုံးအနေနဲ့2026ခုနှစ်မှာအစ္စရေးကိုစတင်တင်ပို့နိုင်မယ်လို့ခန့်မှန်းထားပါတယ်ရှင်
။ရုရှားပိုင်ဘဲဂရော့ဒေသကိုအရေးပေါ်အခြေအနေဖြစ်ဒီကနေ့ပဲကြီးညာလိုက်ပါတယ်။ယူကရိန်းဘက်ကဘုံကျဲတိုက်ခိုက်လိုက်ပြီးတဲ့နောက်အခုလိုအရေးပေါ်အခြေအနေကြီးညာလိုက်တာပါ။ဘဲဂရော့ဒေသတွင်မှာအခြေအနေတွေဆိုးဝါးနေကြောင်းဒေသအုပ်ချုပ်ရေးမှူးက Telegram မှာပြောထားပါတယ်ယူကရိန်းဘက်ကတိုက်ခိုက်မှုတွေကြောင်းနေအိမ်တွေပျက်စီးဆုံးရှုံးခဲ့တယ်လို့အရက်သားတွေတေဆုံးဒဏ်ရာရခဲ့တယ်လို့လည်းဆိုပါတယ်အိမ်နီးချင်းခါစ်ဒေသတွင်မှာလည်းနေမြေပေါင်း84နေရာကိုယူကရိန်းဘက်ကထိန်းချုပ်ထားလိုက်ပြီးတော့ဩဂုတ်လ13ရက်နေ့ကဆိုရင်ရုရှားတပ်ဖွဲ့ဝင်ယာနဲ့ချီလက်နက်ချခဲ့တယ်လို့လည်းယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကပြောပါတယ်အခုလိုခါစ်ဒေသတွင်ထိုးဖောက်တိုက်ခိုက်တဲ့အတွက်ကြောင့်ဒေသတွင်မှာလိုအပ်တဲ့စစ်ကူတွေထပ်ပို့ရဟာရုရှားတို့အတွက်အခက်တွေ့စေတဲ့အကြောင်းလဲဇလန်စကီကပြောပါတယ်ယူကရိန်းတပ်တွေဟာရုရှားတပ်တွေနဲ့တိုက်ပွဲပေါင်း80လောက်ဖြစ်ခဲ့ပြီးတော့နှစ်ဖက်တပ်တွေဟာဒေသအများအပြားမှာထိတ်တန့်ရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ရှင်
တမရဂျိုဘိုင်ဒန်ရွေးကောက်ပွဲမှာထပ်မပြိုင်တော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့တမရလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဒုတမရကမလာဟဲရစ်အနေနဲ့ဒုဒီမိုကရက်တစ်ပါတီတွင်းမှာအင်အားစုစည်းပြီးတော့ထောက်ခံမှုကိုအခိုင်အမာတည်ဆောက်လာနိုင်တာကိုတွေ့ရတဲ့အကြောင်းမဲဆွယ်စည်းရုံးရေးမှုတွေနဲ့လေလာသူတွေကသုံးသပ်ကြပါတယ်။ဒီမိုကရက်တစ်ပါတီညီလာခံတက်မဲ့ကိုယ်စားလှယ်4568ယောက်ထဲက69ရာခိုင်နှုန်းရဲ့ထောက်ခံမှုကိုကမလာဟဲရစ်ရရှိထားပြီးဖြစ်ပါတယ်။ဇူလိုင်လ1ရက်ထဲမှာပဲဒီမိုကရက်တစ်ပါတီနဲ့တခြားမဲဆွယ်ရန်မုံငွေရှာတဲ့ပွဲတွေကနေဒေါ်လာတန်ပေါင်း310အလှူငွေကိုလက်ခံရရှိပြီးဖြစ်ပါတယ်။မဲဆွယ်ရန်မုံငွေတွေကတန်200ဟာသူတမရလောက်ဖြစ်နေဝင်ပြီးတော့ရှင်ပြိုင်တော့မယ်လို့ကြေညာခဲ့တဲ့ပထမသတင်းပတ်ထဲမှာပဲရရှိခဲ့တာဖြစ်ပါတယ်။ဒီလိုမျိုးလူထုထောက်ခံမှုပို့ပြီးတော့မှကျေပြန့်လာတာအောက်ခြေပြည်သူတွေပို့ပြီးတော့မှပါဝင်လာတာမဲဆွယ်ရန်မုံငွေတွေရရှိတာကတော့ရွေးကောက်ပွဲအောင်မြင်မှုအတွက်အလားအလာကောင်းနေဖြစ်နေသူ့ရဲ့မဲဆွယ်စီအိုရေးဆိုင်ရာပြောခွင့်ရကေဗင်မြူနိုကပြောပါတယ်ရွေးကောက်ပွဲစစ်တမ်းအချက်လက်စမ်းစစ်သူကတော့အရင်တုန်းကသမ္မတဘိုင်ဒန်ပြောမယ်လို့ကြေညာခဲ့ခြင်းတုန်းကရွေးကောက်ပွဲအနိုင်ရဖို့အခွင့်အလမ်း28ရာခိုင်နှုန်းပဲဖြစ်ပေမဲ့အခုဒုသမ္မတဝင်ပြိုင်မယ်လို့ကြေညာတဲ့အချိန်မှာတော့အနိုင်ရဖို့55ရာခိုင်နှုန်းတိုးတက်လာခဲ့တာဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးညထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံသား၏ဝင်ကြီးဝန်ကြီးဟာဒီကနေ့နေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။စစ်ကောင်စီခေါင်းဆောင်နဲ့တွေ့ဆုံမှုအတွင်းမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်တရုတ်နိုင်ငံကထောက်ခံကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပေါ်ပေါက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်ကြောင်းတရုတ်နိုင်ငံသား၏ဝင်ကြီးကပြောဆိုခဲ့တယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြခဲ့ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့တရုတ်အစိုးရတာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်လာမှာတော့မတွေ့ရသေးပါဘူး။တရုတ်နိုင်ငံသား၏ဝင်ကြီးခီးစဉ်မတိုင်ခင်မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာတော့နှစ်နိုင်ငံပြည်သူတွေရဲ့ချစ်ကြည်ရင်းနှီးတဲ့တန်ရုံးစဉ်ကိုခိုင်ခန့်စေကတရုတ်မြန်မာအေးအတူပူအမျှအတိုက်အဝန်းတည်ဆောက်နိုင်မှုအတွက်နက်ရှိုင်းခိုင်မာစေရေးကိုမြင့်တင်ရန်ဖြစ်ကြောင်းဖော်ပြထားပါတယ်။တရုတ်နိုင်ငံဟာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုတဲ့အခြေခံမူကိုအမြဲတစေလိုက်နာပြီးတော့မြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုထိန်းသိမ်းရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးပြည်သူအကျိုးပြုလုပ်ငန်းတွေအာမခံရေးတို့ကိုအစဉ်အမြဲထောက်ခံသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တရုတ်နိုင်ငံသား၏ဝင်ကြီးဝန်ကြီးဟာနဝမအကြိမ်မြောက်လန်ချန်းမဲကောင်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသား၏ဝင်ကြီးတွေရဲ့အစည်းအဝေးကိုမတက်ခင်မှာမြန်မာနိုင်ငံကိုခေတ္တဝင်ရောက်ခဲ့တာလည်းဖြစ်ပါရဲ့ရှင်
။နိုင်ငံတကာရဲ့ရေရှည်ပတ်မိုးကူညီမှုတွေမရှိဘူးဆိုရင်အာဖဂန်နစ္စတန်ပြည်သူတွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဘေးဒုက္ခအကျပ်တဲကတော့အမေခန့်အပြစ်ပဲခံလိုက်ရတဲ့အခြေအနေဆိုက်ရောက်သွားလိမ့်မယ်လို့အာဖဂန်နစ္စတန်နိုင်ငံမှာအကူအညီပေးနေတဲ့အဖွဲ့အစည်းတွေကမနေ့ကသတိပေးလိုက်ပါပဲ။တစ်ချိန်တည်းမှာပဲအာဖဂန်ပြည်သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေနှစ်ပေါင်းများစွာအတ္တိဒုက္ခရောက်နိုင်နေဆိုတာကိုထောက်ပြကြတာဖြစ်ပါတယ်
။ 3 years ago, a woman in Afghanistan could technically decide to run for president.
လွန်ခဲ့တဲ့3နှစ်တုန်းကဆိုရင်အမျိုးသမီးတယောက်ကသမ္မတတော်ဖြစ်နိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေထားနိုင်ခဲ့ပေမဲ့ဒီကနေ့အချိန်ဒီမှာတော့ကုံစုံဆိုင်ကိုဘယ်အချိန်ဈေးသွားဝယ်မယ်ဆိုတာကိုတော့ကိုယ်တိုင်ကိုယ်ပိုင်ဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမရှိတော့တဲ့အကြောင်းကုလသမဂ္ဂယုံအမျိုးသမီးရေးရာတာဝန်ခံအယ်လီဆွန်ဒါဗီဒီယန်ကမနေ့တုန်းကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကကပူးမျိုးတော်ကနေဗီဒီယိုနဲ့ရှင်းလင်းသွားတာဖြစ်ပါတယ်။အာဖဂန်အရေးမှာတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တန်တမာရေးအရာပါဝင်ဖြည့်ရှင်းတာတွေတိုးလို့ဖို့နဲ့ရေရှည်ငွေကြေးပံ့ပိုးကူညီတာတွေလုပ်ဖို့လိုတဲ့အကြောင်းအကူအညီပေးရေးအဖွဲ့အစည်း10ခုကနေလည်းပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အာဏာပိုင်တွေနဲ့ထိတွေ့ဆက်ဆံပြီးတော့အကူအညီပေးတာမျိုးအပါအဝင်လူတွေရဲ့ရေရှည်ရက်ဒီရှင်တန်နိုင်မှုကိုပါစဉ်းစားကြဖို့အရေးကြီးတဲ့အကြောင်းကိုလည်းနော်ဝေဒုက္ခသည်ကောင်စီအာဖဂန်ရေးရာဌာနကိုစလဲနီရဲဌာနကလည်း VOA ကိုဗီဒီယိုကနေတဆင့်ပြောကြားထားပါတယ်ရှင်
။ထိုင်းဝန်ကြီးချုပ်ဆရတသာဝီစင်ကိုကျင့်ဝတ်ဖောက်ဖျက်မှုနဲ့အပြစ်ရှိကြောင်းထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်တဲ့အတွက်ကြောင့်ယာရုကနေနှုတ်ထွက်ရမှာဖြစ်ပါတယ်။တရားသူကြီးကိုလက်ထိုးဖို့ကြိုးပမ်းမှုနဲ့ထောင်နှံချမှတ်ခံထားရသူကိုအစိုးရအဖွဲ့မှတာဝန်ပေးခဲ့တာဟာကျင့်ဝတ်ဖောက်ပြရာရောက်ကြောင်းဆွဲချက်အပေါ်တရားသူကြီး9ဦးအနက်5ဦးကအပြစ်ရှိကြောင်းမဲပေးခဲ့တာဖြစ်ပါတယ်။ ဧပြီလတုန်းကအစိုးရအဖွဲ့အပြောင်းအလဲမှာဝန်ကြီးချုပ်ယုံဝန်ကြီးဖြစ်ခန့်အပ်ခဲ့တဲ့ပီချူချူဘန်ဟာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့အမှုတစ်ခုမှာတရားသူကြီးကိုလက်ထိုးဖို့ကြိုးပမ်းခဲ့တယ်လို့စွပ်စွဲခံခဲ့ရပြီးတရားရုံးကိုမထေမဲ့မြင်လုပ်တဲ့အတွက်ကြောင့်2008ခုနှစ်မှာထောင်ဒဏ်6လကြာခံခဲ့ရသူလည်းဖြစ်ပါတယ်။အငင်းပွားစရာအခြေအနေတွေပေါ်ပေါက်ခဲ့ရကနေယာရုခန့်အပ်ခံခဲ့ရပြီးသတင်းပတ်အတွင်းမှာပဲပီချီကယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။
ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကလာမယ့်စက်တင်ဘာလမှာကျင်းပဖို့ရှိတဲ့ပါတီတွင်းခေါင်းဆောင်သစ်ရွေးချယ်ပွဲမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ဒီကနေ့ဩဂုတ်လ14ရက်နေ့မှာရုတ်တရက်ကြေညာလိုက်တဲ့အတွက်ဂျပန်နိုင်ငံရဲ့ဝန်ကြီးချုပ်သစ်ကိုရွေးချယ်ကြရတော့မှာဖြစ်ပါတယ်။မစ္စတာကီရှိတာကိုအာနာယ LDP ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့2021ခုနှစ်မှာရွေးချယ်ခဲ့ပြီးတဲ့နောက်သူရဲ့3နှစ်တာဝင်ကြီးချုပ်တက်တန်းကတော့လာမယ့်စက်တင်ဘာလမှာကုန်ဆုံးသွားမှာဖြစ်ပါတယ်။အခုလိုမျိုးပါတီခေါင်းဆောင်ဖြစ်တဲ့ဖူမီယိုကီရှိတာဝင်ပြီးတော့အရွေးမခံတော့တဲ့အတွက်လွှတ်တော်နှစ်ရဲ့စလုံးမှာအသာစီးရထားတဲ့ LGB ပါတီကရွေးချယ်မဲ့ခေါင်းဆောင်တစ်ကလည်းဝင်ကြီးချုပ်တာဝန်ကိုပါတပါတည်းရရှိမှာဖြစ်ပါတယ်။ပါတီတွင်အချင်းပြတ်ချဆမှုတွေနဲ့ရင်ဆိုင်နေရတဲ့ဝင်ကြီးချုပ်ကီရှိတာအပေါ်မှာထောက်ခံမှုတွေကြာဆင်းလာနေတာမှာတော့လက်ရှိသူ့ကိုအများပြည်သူရဲ့ထောက်ခံမှုက20ရာခိုင်နှုန်းအောက်ကိုရောက်ရှိနေပါတယ်။လက်ရှိပါတီတွင်အချင်းပြတ်ချဆမှုတွေနဲ့ပတ်သက်ပြီးတော့ပါတီတွင်မှာအလေးထားပြီးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားမယ်ဆိုတာပြသတဲ့အနေနဲ့သူ့အနေနဲ့ယာရုကနေနှုတ်ထွက်တာလို့ဝင်ကြီးချုပ်ကပြောပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲ၊ကွားနယ်မြောက်ပိုင်းကမောင်တော့မှာတော့စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေကတော်တော်လေးပြင်းထန်နေပါတယ်လို့ဒေသခံပြည်သူတွေနဲ့အကဲခတ်တွေက VOA ကိုပြောပါတယ်။ဒီရက်ပိုင်းမှာစစ်ရေးပြိပခါတွေပြင်းထန်လာတဲ့ကွားမြို့ပါတော့မြို့ကန်ပြည်သူတွေကဘေးလွရာကိုတိတ်ရှောင်နေရတယ်လို့စစ်ရုံလုပ်ငန်းတွေကိုပါရပ်ဆိုင်းထားရတယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်ဘက်ကစီးရီးပြိပခါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ
်ရခိုင်တောင်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားဖြစ်နေတဲ့တိုက်ပွဲတွေဟာတန်တွဲငပလီကနေတဆင့်ဂွားမြို့နယ်အထိပါကျယ်ပြန့်လာနေပြီးတိုက်ပွဲတွေပြင်းထန်နေပါတယ်ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တဲ့ဂွားမြို့နယ်ဂျင်းဒလီမြို့ကိုတော့လက်ရှိမှာ AA ဘက်ကထိန်းချုပ်ထားပြီးဂွားနယ်ဂျင်းဒလီကြားမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စီးစောင့်ကြည့်သူတူကပြောပါတယ
်။ပိုကောလာစစ်တရနေကမှစတန်ပင်းရင်သူတို့တိုက်ပွဲကတော့အပြန့်အထန်စကြခါဖြစ်ခဲ့တယ်။ဒါပေမဲ့မင်းညာကတော့သူတို့စစ်ကောင်စီဘက်ကအကြမ်းဆုံးများပြီးရင်ယတနာမြိုင်ကျေးရွာတတောက်ဘက်ကိုသူတို့နောက်ဆုတ်သွားတယ်အကုန်လုံး။တရားမရှိတော့ဘူးတင်ဒလီဘက်မှာတင်ဒလီမျိုးမှာဆိုတော့တရားမရှိတော့ဘူးအဲ့ယတနာမြိုင်တတောက်နားမှာပြန်ပြီးရင်အေနဲ့တကြောပြန်ပြန်ပြီးစစ်ပွဲဖြစ်နေကြတယ်အခုလက်ရှိမှာတော့ဒါပေမဲ့ဒီကျန်ခဲ့တဲ့ကျင်တလီမြို့မှာတော့ဒီလူသေးတဲ့အလောင်းတွေရှိနေတယ်။အဲ့လူသေးတဲ့အလောင်းတွေရှိနေတာကဘာရှိနေလဲ။အမျိုးသမီးအများစုနဲ့အမျိုးသားအနည်းငယ်ရှိနေတယ်။ညီသူညီဝါဆိုတာတော့ကျွန်တော်တို့ကဝန်ကြီးလို့မရသေးဘူး
။ကွာမျိုးအနီနာတိုက်ပွဲတွေပြင်းထန်နေတာကြောင့်မြို့ကန်တွေတင်းချောင်နေကြရတယ်လို့ကွာမျိုးကန်တူကဗီယူကိုပြောပါတယ
်။ကွာတော့ကြားတာဘာညာတော့မရှိသေးဘူး။ဒါပေမဲ့နီးရောနီးလာရောတိတ်လိကျော်လာပြီးပုံစံမျိုးဖြစ်နေတယ်။အဲ့တော့အစိုးရနေကြပေါ့ဒေသခံတွေကတော့ကွန်မြူမှာဖြစ်ဖို့ဖြစ်မှာဆိုတာပေါ့အားကြောင့်ခြောက်နိုင်တဲ့လူတွေကတော့ခြောက်သွားကြပြီပေါ့ဒီမှာကကြံတဲ့လူတွေကတော့မခြောက်နိုင်တဲ့လူမျိုးတွေကြံနေတာပေါ့အပြင်တချို့တွေကလည်းမခြောက်တဲ့လူတွေပေါ့
ဒါအပြင်ကွာမြူနယ်မှာမနေ့ကစပြီးတော့စေုံစည်းကမ်းတွေကိုစစ်ကောင်စီကပိတ်ထားသလိုကုန်စည်စည်းစစ်မှုတွေလည်းမရှိတာကြောင့်လက်ရှိမြို့ပေါ်မှာကြံရှိနေသေးတဲ့ဒေသခံတွေအခက်ကြုံနေရတယ်လို့သူကဆက်ပြောပါတယ်
ဒီမှာတော့ဘာအခက်အခဲကြီးဆိုစောက်တော့ဘွာစအခက်အခဲဖြစ်လာပြီပေါ့ရောင်းတဲ့ဈေးတွေကမရှိတော့ဘူးလေတဖြည်းဖြည်းရောင်းဝယ်တမိုင်းလည်းသိမရှိတော့ဘူးကုန်စည်စည်းမှုလည်းမရှိတော့ဘူးလေဒီမှာဒါပဲနောက်ဆေးရုံဆေးကန်းကလူနာတွေအတွက်လည်းအခုတခုတမဖြစ်တော့မှဘူးပြရောပြအောင်မသိဖြစ်တော့ဘူ
းစစ်ကောင်စီဘက်ကတော့ဂွားနယ်ချင်းတလီဂျားမှတက်စခန်းတွေအခိုင်အမာချပြီးခုခံနေတယ်လို့ဂွားမြို့ပေါ်မှာလည်းလက်နက်ကြီးတွေတပ်ဆင်ထားတယ်လို့စင်အားတွေလည်းဖြစ်တင်ထားတယ်လို့မျက်မြင်တွေကပြောပါတယ်။ဒါအပြင်မြို့ဝင်ထွက်တွေမှာလည်းဒေသခံတွေကတင်းကျပ်စွာစစ်ဆေးနေတယ်လို့ဆိုပါတယ်။တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာလည်းစစ်ကောင်စီတပ်စခန်းအလုံးနီးပါးကိုအာရခတပ်တော် AA ဘက်ကသိမ်းပိုက်ထားပြီးဆိုပေမဲ့စစ်ကောင်စီကတင်နန်းပေးထားတဲ့ရိုဟင်ဂျာလက်နက်ကင်တွေနဲ့စစ်ကောင်စီလက်ကျန်တပ်သားတွေကိုဆက်လက်တိုက်ခိုက်နေရတာကြောင့်တိုက်ပွဲတွေပြင်းထန်နေစေဖြစ်တယ်လို့စောစောကပြောခဲ့တဲ့စီးရီးဆောင်ကြည့်သူကအခုလိုပြောပါတယ်။
မောင်တို့မှာတော့ဘာပြောလဲဆိုတော့မောင်တို့မှာဒီအဓိကနေရာတွေကိုစက္ကစရဲ့အဓိကနေရာတွေကိုအကုန်လုံးကိုဒီအာရခတက်တော့အသိမ့်ပိုက်ထားတာတော့အတည်ပြုလို့ရတယ်ဒါပေမဲ့ဒီ Sagasaya Tanasan Lenanga in the Shona, Sagasa Chenchine, Ludregado, the Arcade Donor, Leshishing, I don't take Wishin in Dedevia. New team Solole Yare, a Diga Pinadin, I don't the Nakakanga one gem, Senator Halo, Bolo Yareva, the Shazun.
You can be the Mamuna Gugu, a bugger, a bee by Dame by Tabi, Tandue, Nabli, Gua, Dongo, Mao, Chopu, Mount Don and Sidri Munet, do that, Dame by Yan Chanchini Rava. Ridega, Tandue, Guan, and Mount Don Munetuma, Leshima, a bugger, Tosis in his APB, Chana Munet, Alungula, a bugger, Paisu, Tarava. Sigonsi bugger or Dongo, Mao, Ne, Sidri Munetuma, a Apit and Ari, Shinibi, Sidri Muma, Suin, Penle, Gana, the Shogu.
ချန်စီယူကိုင်ဟန်တာတွေလည်းရှိနေတယ်လို့စစ်တွေတပ်ခံတွေကပြောပါတယ်။ရခိုင်မစီးတင်မနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျ။ဒါကတော့ရခိုင်ဘက်ကစစ်ရေးအခြေအနေကိုစစ်သူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖားကန်ဘက်မှာတိုက်ပွဲတွေပြင်းထန်လာလို့ဒေသခံထောင်နဲ့ချီပြီးတော့တိန်းဆောင်နေရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကချင် တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်ထောင်ချီတဲ့ဖားကန်ဒေသခံတွေကဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးတင်ပြပေးထားပါတယ်
ဖားကန်မျိုးနီနာကစစ်ကောင်စီရဲ့အမြင့်ဆုံးတပ်စခန်းတစ်ခုဖြစ်တဲ့လမောင်ချေးရွာအခြေဆိုင်လမောင်တပ်စခန်းရဲ့တော်မော်ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဒီကနေ့မနက်2နာရီလောက်ကစပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းမနက်10နာရီလောက်မှာ၄ချောင်းနဲ့2ချိန်လောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန်မျိုးကန်တူက VOA ကိုပြောပါတယ်
။အလို့စေတော့ဒီမနက်2နာရီခွဲလောက်မှာဒီအကန့်အနောက်ဘက်ချမ်းသာရှိတဲ့ဒီအမ်မောင်ကြီးရွာချီဆိုင်ထားတဲ့လမောင်စစ်ကောင်စီတပ်စခန်းနဲ့ဒီခါကမျိုးအနောက်ဘက်ချမ်းသာရဲ့ရှေ့ဒီတုံးမောင်စစ်ကောင်စီတပ်စခန်းကိုအဲဒီ KNTP ရဲ့ပူပေါင်းဖွဲ့ရတဲ့ကနေဝန်တိုက်ခိုက်နေပါတော့စစ်ကောင်စီဆိုဒီဒီခါကအနေထောက်စီတော့အမြင့်ဆုံးစစ်ကောင်စီပုံမှန်ဗီဒီယိုရရေးပါတော့ဗောနော်အဲဒီစစ်ကောင်စီတပ်စခန်းရဲ့အဲဒီတုံးမောင်စခန်းကိုတခါတည်းတကြံဝန်တိုက်ခိုက်နေအဲဒီဒီမနက်ဒီမနက်တည်းအကုန်ချနေရတယ်လို့ရှိရင်ဒီမနက်10နာရီခွဲလောက်မှာလေဒီလမောင်စစ်ကောင်စီအက်တက်စကန်တိုဘိုက်ကိုဒီစစ်ကောင်စီကအဲဖိုက်တာတော့ဒီပေပုံးချဲတိုက်ခိုက်သွားတာပေါ့နော်လို့ဆိုအချင်းတိုက်ရောမရှိ
KIA နဲ့ PDF ပူးပေါင်းတဲ့ထိုးစစ်ဆင်တိုက်ခိုက်နေတဲ့လမောင်ကုန်းဗျူဟာမြောက်တက်စကန်ဟာဖားကန့်မြို့နယ်လုံခင်းအုပ်စုထဲမှာပါပြီးမြေမုံအုပ်စုခွဲတဲ့အရာလုံခင်းအုပ်စုဖားကန့်အုပ်စုနဲ့စိတ်မှုအုပ်စုနဲ့ဆက်ဆက်တဲ့နေရာမှာရှိပါတယ်စိတ်မူလုံခင်းကိုလှမ်းမြင်နေရတဲ့အမြင့်ဆုံးတောင်ပေါ်ကတပ်စခန်းတစ်ခုပါလမောက်ကုန်းစခန်းဟာဖားကန့်မြို့နယ်9မိုင်ဝန်းကျင်လောက်ဝေးတဲ့နေရာဖြစ်တယ်လို့တောင်ပေါ်စခန်းကတော့ဖားကန့်ကနေ10မိုင်လောက်ပဲဝေးပါတယ်ဒီစခန်းတစ်ခုမှာလမောက်ကုန်းဖြူဟာစခန်းဟာစစ်ကောင်စီရဲ့ဖြူဟာမြောက်စခန်းတစ်ခုဖြစ်ပြီးဖားကန့်မြို့ရဲကဖြူဟာကုန်းနဲ့လုံခင်းရမ်းချက်စခန်းကိုလက်နက်ပစ်ကူတဲ့အဓိကစခန်းကြီးတစ်ခုဖြစ်တယ်လူဒေသခံတွေကပြောပါတယ်လက်တလောကချင်ပြည်နယ်တစ်ခုလုံးမှာအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကတော့နှစ်နဲ့ချီကြာနေပါပြီဖုန်းလိုင်းတွေကလည်းဖြတ်တောက်ခံထားတာ၃လနီးပါးရှိနေပြီလို့ဒေသခံတွေကပြောပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့အချိန်လမောင်ကြီးရွာနဲ့ဆိုင်းချပွင့်ကြီးရွာမှာဒေသခံတွေထွက်ပြေးတင်းရှောင်နေကြပါတယ်။ဒေသခံပြည်သူထောင်ထဲချီစစ်ဘေးရှောင်နေကြရတယ်လို့စားသောက်ရေးခက်ခဲနေတယ်လို့ဒေသခံစစ်ဆောင်တို့က VOA ကိုပြောပါတယ်။
ဟုတ်အဲ့လောက်မှချစ်တာနိဒါလောက်မောင်ရွာလေးစမ်းကြဖို့ကြေးရွာလို့လှလို့ဒီရွာကီလူကတော့ဆစ်ဆောင်နေရပါအခုခက်ပြေးနေကြပါဘောနော်ဟိုဘက်အဲ့သုံးပုံပဲတော့ပေါ့သူထောင်ငန်းတော့ရှိမှာဆစ်ဆောင်နေရအခုနေဆက်နေဆက်ပြေးနေကြပါဘောနော်ဒီမနေ့မှစပြေးကြပါဘောဟိုရလို့ရုတ်တရက်ဖြစ်လာ ਉਹ လေနော်အဲ့ဒီမနေ့ဒီမနေ့နာခရောမအားလည်းရှိတယ်တော့အိုးအိုးနဲ့မိုးချင်းတန်းတန်းရောဆူနေတယ်တော့တမနဲ့လို့ဟိုရရောမိုးရချင်းနေတန်းနဲ့ဆူနေတယ်ဒီမနေ့မှထပ်ပြေးကြပါဘောကောအဲ့လိုနေရမနေရစတိုက်ပွဲကမိုးထုတ်တော့ချင်းဘူးရချင်းဖြစ်တာဟာဒီနေ့ဆိုဘုံလောစကူနိစနိစနိစဒီစပေါ်မှာရဲ့ဟိုစစ်ဆောင်စကန်တီတန်းတော့အလိုမရှိသေးဘူးပေါ့နော်အဲလောစနိစနိစဒီရ
လက်ရှိဖားကန့်ပြည်သူတွေဟာအဆက်အသွယ်ရနိုင်ဖို့အတွက်ကိုတော့ IP star တက်ဆင်ထားတဲ့ဆိုင်တွေမှာတနားယူကြက်3000ပေးပြီးဖုန်းအင်တာနက်တွေကိုသုံးနေကြတာဖြစ်ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူးကြီးအင်ဖန်နော်ဘူကိုဖုန်းနဲ့ဆက်သွယ်ပေးပေးလို့လည်းဖုန်းလက်ခံဖြေဆိုတာမရှိသေးပါဘူးစစ်ကောင်စီဘက်ကလည်းတိုက်ပွဲအခြေအနေတွေမေးထားပေးမယ်လို့လည်းပြန်ဖြေဆိုတာမရှိသေးပါဘူးအာနာသိမ်းပြီးနောက်ပိုင်းနှစ်ဖက်လက်နက်ကိုင်တပ်တွေမကြာခဏထိတွေ့တိုက်ပွဲဖြစ်နေရကနေ KIO နဲ့ပူးပေါင်းတပ်တွေဟာဒီနေ့စံကစပြီးတော့ဖ ဖားကန့်မြို့တဝိုက်ကစစ်ကောင်စီတပ်စခန်းအများစုကိုသိမ်းပိုက်ထားပါတယ်။လက်ရှိမှာမြစ်ကြီးနားဖားကန့်လမ်းပေါ်ကနမ်မြာ၊နမ်ကျင်း၊ကတိုင်းတောင်ဆယ်စင်းစားတဲ့တပ်စခန်းတွေကိုသိမ်းယူထားကြပြီးဖြစ်ပါတယ်။ဖားကန့်မှာရှိတဲ့ကန်စီဘူဟာကုန်းဖားကန့်ဘူဟာကုန်းဖားကန့်ရဲစခန်းဆိုင်းတောင်ရဲစခန်းလေပြင်းတပ်စခန်းနဲ့အောင်မာရီတပ်စခန်းတွေကိုတော့စစ်ကောင်စီကဆက်ပြီးတော့ထိန်းသိမ်းထားသေးတယ်လို့ဒေသခံတွေကပြောပါတယ်ရှင
်။ကချင်ဘက်ကစီးရဲအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့သုံးသပ်ချက်တွေကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုလာရောက်ပြီးတော့စစ်ကောင်စီအကြီးအကဲနဲ့တွေ့တာကတော့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိအားပေးတာဖြစ်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်အထူးကိုယ်စားလှယ်တင်ရှိကျွန်းရဲ့ခီးစဉ်အပြီးအခုလိုမျိုးတရုတ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာပြည်ကိုရောက်လာတာကတော့မြန်မာနိုင်ငံရဲ့လက်ရှိအကျပ်တဲတွေပေါ်မှာစိုးရိမ်မှုတွေကိုပြသရာရောက်တယ်လို့လည်းသုံးသပ်ချပါတယ်။တရုတ်ဆိုရရဲ့ဖိအားပေးတိုက်တွန်းမှုကိုစစ်ကောင်စီဘက်ကသဘောမကျဘူးဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုရောက်ရှိလာတဲ့တရုတ်ထိပ်တန်းတပ်တမန်ရဲ့ခီးစဉ်ပေါ်တုံးသက်သူတွေရဲ့အမြင်ကိုဝင်းမင်းစူးစီးတင်ပြပေးထားပါဗျ
။ဟုတ်ကဲ့ဆိုးရတဲ့မြန်မာပြည်နိုင်ငံရေးအခြေအနေထွက်ပေါက်တစ်ခုခုဖြစ်လာနိုင်အောင်မစ္စတာဝန်ကြီးအစွမ်းကုန်စူးစမ်းကြည့်မယ်လို့ယူဆပါတယ်လို့ညီတော်သုံးဖွဲ့ခေါင်းဆောင်တူဖြစ်တဲ့ TNL တောင်းတက်အထွေထွေအတွင်းမှပို့ချုပ်တာဖုံးကျော်ကပြောပါတယ်။ဒီနိုင်ငံသားဝင်ကြီးအဆင့်ကိုတိုင်းလာရောက်တာဖြစ်နိုင်တဲ့အကြောင်းရင်းကို CDM ပုံမှုနောက်ရုပ်ကလည်းအခုလိုထောက်ပြပါတယ
်တရုတ်ဘက်ကတော့ဒီမြန်မာပြည်ကိုအမြန်ဆုံးတည်ငြိမ်အေဂျင်နာကိုလိုလားနေပုံရပါတယ်ပြီးတော့မြန်မာပြည်ကိုတည်ငြိမ်တဲ့အနေအထားတွေရအောင်ဦးဆောင်နိုင်မဲ့အစိုးရမျိုးအပြောင်းအလဲဖြစ်စေချင်တဲ့အခြေအနေလည်းရှိနေထက်ပါတယ်လက်ရှိအခြေအနေကတရုတ်အချို့စီးပွားအတွက်ကောသူတို့စီးပွားကုန်သွယ်မှုလုပ်ငန်းတွေအတွက်ကောတော်တော်လေးအချို့မရှိဘူးသူအချို့စီးပွားတွေထိခိုက်နေတာပေါ့ဒါတရုတ်လည်းဒီအခြေအနေတွေမလိုလားတဲ့အတွက်ဒါကိုလည်းတရုတ်ဘက်ကထပ်ခါတည်းလည်းသတင်းစကားပါပြောနေတယ်ပြီးခဲ့တဲ့လပိုင်းကပဲသမ္မတဟောင်းအသေးစိတ်ကိုဒါခေါ်တွေ့ဆုံပြီးတော့သတင်းစကားပါခဲ့တဲ့အနေအထားတွေရှိတယ်ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်အထူးတန်လာရောက်တဲ့အခါမှာလည်းဒီအကြောင်းအရာတွေပဲအဓိကဆင်းရဲလို့ထင်ပါတယ်တို့ပေမဲ့လေပြောင်းလဲလာမယ့်အရေးအယောင်မတွေ့ရတဲ့အခါမှာလက်ရှိအခုနိုင်ငံသားရေးဝန်ကြီးဝမ်ယီအထိထပ်မံလာရောက်ပြီးတော့မှတရုတ်ဘက်ကထပ်မံပြီးတော့တွေ့ဆုံသတိပေးတဲ့သတင်းစကားပါတယ်လို့ယူဆပါတယ
်ဒါအပြင်ဒီခီးစဉ်ရဲ့အထူးခြားဆုံးအချက်ကိုလည်းတရုတ်မြန်မာရေးကျွမ်းကျင်သူ USIP American ငင်းချိုင်းရဲ့အဖွဲ့ရဲ့မြန်မာရေးအညွန်ကြားရေးမှူးဂျေဆန်တာဝါကအခုလိုသုံးသပ်ပါတယ
် In my view the most significant thing about this visit is the timing the
DK ဇင်းရဲ့အထူးခြားဆုံးကတော့လာတဲ့အချိန်ပါပဲတရုတ်ကမြန်မာကိုသကဝိုင်းပြန်လာဖို့ဆက်တွန်းအားပေးနေချိန်မြန်မာစစ်တပ်ကဆွေးနွေးပွဲလုပ်ဖို့ဆက်ပြီးညှင်းဆို့နေချိန်ဖြစ်ပါတယ်တစ်ချိန်တည်းမှာပဲစစ်တပ်ကတရုတ်စံကျင်ရေးလှုပ်ရှားမှုတွေနိုင်ငံတော်ဝန်မှမြှောက်ပေးနေတယ်ဒါအပြင်ရှမ်းမြောက်မှာတိုက်ပွဲတွေထပ်တိုးမြင့်ဖို့ရည်ရွယ်လာတာမျိုးစစ်တပ်ကအချက်ပြနေတယ်ထွက်လာတဲ့သတင်းတွေအရတပ်တချို့ကိုခိုလံဘက်ကိုပို့ပေးနေပြီးအရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုလည်းအဲ့ဒီနောက်ထပ်တိုင်းစစ်ဌာနချုပ်ကိုရွှေ့ဖို့ဆွေးနွေးလှုပ်ဆောင်နေပုံရပါတယ်အိန္ဒိချင်းနဲ့တခြားနိုင်ငံတွေကပါဝိုင်းကူတာပေရေးအကူအညီတောင်းတဲ့ကြီးညာချက်ထုတ်ရတဲ့ညီနောင်သုံးဘွဲ့နေရာတွေကအရတားပြစ်မှတ်တွေကိုမကြခင်ကတိုက်ခဲ့တာနဲ့အတူနောက်ထပ်အလားတူဆက်တိုက်ဖို့စစ်စင်ရေးလဲဆက်ပြင်းနေပုံရပါတယ်အဲ
့ဒီတော့တရုတ်ရဲ့ဟိုင်ကင်အဖြစ်ရရေးဆွေးနွေးပွဲပြန်လာဖို့တောင်းဆိုချက်အပါအဝင်ပေါ်မြန်မာဘက်ကတုံ့ပြန်နိုင်ပုံကိုလည်း CDM ဘုံမှုနောက်ရွက်ကအခုလိုဆက်ထောက်ပြပါတယ်အဲ
လက်ရှိစစ်ကောင်းတော်မင်းအောင်လည်းသူ့အနေနဲ့အပြေဝအလေးနဲ့ထားတုံ့ပြန်မယ်အနေအထားမျိုးတွေကြီးလာနိုင်မယ်မထင်ထားဘူးပြီးတော့လည်းအဲနိုင်ငံရေးအပြောင်းလဲဖော်ဆောင်မယ်အနေအထားလဲကျွန်တော်တို့မတွေ့ရဘူးပေါ့နော်အဲသူကတော့သူ့ပုံပြောလာတဲ့အတိုင်းပဲ2025ရွေးကောက်ပွဲအဲ့ကဒီမှာသွားမယ်ဆိုတဲ့အနေအထားမျိုးတွေပြောဆိုထားတာဖြစ်တဲ့အတွက်အဲဒီအနေထားပဲအဲဒီစစ်ကောင်းဆောင်အနေနဲ့ဆက်သွားမယ်အနေထားရှိနိုင်မယ်လို့ကျွန်တော်တို့ယူဆတယ်အဲ့တော့ဟိုနိုင်ငံအင်အားစုတွေတရုတ်ကလူလာချက်အနေထားတွေရောတတွင်းကမျှော်လင့်နေတဲ့အနေထားဟောဒီအချိန်လေးတိစစ်ကောင်းဆောင်အနေနဲ့ပြောင်းလဲလှုပ်ဆောင်လာမယ်အနေထားကတော့ကြီးလာနိုင်မယ်မဟုတ်ဘူးလို့ကျွန်တော်ယူဆတယ်အဲ့တော့ဒီအကျိုးဆက်တွေကတော့တိုင်းပြည်အကျိုးဆက်တွေကဆက်ကောင်းနေမယ်အနေထားမရှိဘူးနိုင်ငံရေးပြည်လည်နိုင်မယ်လမ်းစာတွေကတော့ကြီးလာနိုင်စရာအကြောင်းမရှိဘူးကျွန်တော်အနှံပြမှာတော့စစ်ပွဲတွေဆက်ကြီးလာနိုင်အောင်ပဲထင်တယ
်အဲ့ဒီတော့ဒီဆွေးနွေးပွဲကနေရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းဂျေဆင်တာဝါကအခုလိုဆက်သုံးသပ်ပြပါတယ
် It would seem that the moves by the Chinese envoy last week to push for the
Seoul to in in as a boy wine ကိုပြန်လာဖို့ပြီးခဲ့တဲ့အပတ်ကရောက်ခဲ့တဲ့တရုတ်အထူးကိုယ်စားလှယ်ရဲ့တွန်းအားပေးမှုကမအောင်မြင်ခဲ့ပုံရပါတယ်ဒါကြောင့်ဝိုင်းရင်အနေနဲ့အစိမ့်မြင့်တဲ့အနေအထားကနေထပ်တွန်းတာပါဒါပေမဲ့လည်းစစ်အုပ်စုကအခုလိုဆွေးနွေးပွဲပြန်တက်ဖို့စက်ညင်းဆန်နေရင်တော့ တရုတ်မျက်နှာတကယ်ကိုအကြီးအကျယ်ပြည့်ရမယ်အနေထားရောက်သွားပြီးညီနောင်သုံးဘွဲ့ရဲ့မန္တလေးကိုဆက်တက်မဲ့စစ်စင်ရေးကိုတရုတ်ကနောက်ထပ်လက်ခံပေးလိုက်တာမျိုးအထိဆက်ဖြစ်ကောင်းဖြစ်လာနိုင်ပါတယ်
ဒါကတော့တရုတ်နိုင်ငံသားဝင်ကြီးမြန်မာပြည်ရဲ့ခီးစဉ်ပေါ်မှာသုံးသက်သူတွေရဲ့အမြင်တွေကိုစူးစီးပြီးတော့ကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာဆက်သုံးစီရှားပါမှုကြောင့်ကြုံရတဲ့အခြေအနေတွေကိုတစ်ဆက်တည်းတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာဆက်သုံးစီအထူးသဖြင့်အောက်တိန်ဒက်စီရှားပါမှုသတင်းပတ်တွေနဲ့ချီပြီးတော့ကြုံရတာကြောင့်အငှားယင်ဝန်ဆောင်မှုလုပ်ငန်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အငှားယင်ဝန်ဆောင်မှုလုပ်ငန်းအများဆုံးရှိတဲ့ရန်ကုန်နဲ့မန္တလေးမြို့မှာဆိုရင်လေဆက်သုံးစီပြတ်လတ်မှုကြောင့်လုပ်ငန်းတွေကရက်တက်လူနီးပါးဖြစ်နေတယ်လို့ပြောကြပါတယ်ဆက်သုံးစီလိုအပ်ချက်တွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ
်ဆက်သုံးစီရှားပါမှုတွေသတင်းပတ်နဲ့ချီကြုံခဲ့ရပြီးတဲ့နောက်အခုဆိုရင်ရန်ကုန်မြို့မှာအင်းစီကားနဲ့အငှားယင်တွေတိတိတတ်တာရော့သွားတာတွေ့ရတယ်လို့မြို့ကန်တွေကပြောပါတယ်ဆက်သုံးစီဆိုင်တွေမှာဆိုရင်လဲစီရဖို့အလူရဲ့စူးစမ်းနေရတယ်လို့ရန်ကုန်အငှားယင်မောင်းများအသင်းရဲ့တာဝန်ရှိသူတူက VOA ကိုအခုလိုပြောပါတယ
်အရှင်တော်မို့တော့ဟုတ်ပါချင်းမပေးတဲ့တန်းစီတာတွေကအစီအညာ300ဆိုကြညာရောက်ပြောင်းလို့ပြန်တော့သဘောတရားတည်းအရင်စိမ့်စက်ဟိုက5000လောက်500ဆိုင်ကျော်ဖြစ်ပေါ်တယ်ခုကျွန်တော်တော့တပိုင်းဆက်တယ်ဦးတန်းကြီးရဲ့ဒီနေ့ဘောရောက်ဖို့ဒါကကြည့်ဦးကျွန်တော်တိုင်ကနေနေတယ်ကျွန်တော်စီရတာရုပ်ရှင်ဘိုးသူအောင်ရောက်လာတော့ရောက်ချို့ကနှစ်ပတ်ပတ်ကြာပြည့်တော့ကာတာတော်တော့တစ်ပတ်ပတ်ကွာပြီအပုံတိုင်းကြီးသူကပန်းညာမဆိုင်ဆိုရင်ခုကလေဒီကြောက်တယ်ဘယ်တော့ရောက်လဲကာတန်းကြီးဘရာတစ်ခါဖြစ်တာဒီလောက်မဆိုးတန်းကြီးကြောက်တယ်အခုကတော့ဆိုးလာ
ကပိုင်းဖျားလန်းအင်းအားကန်ဘေးကစီဆိုင်မှာစီရဖို့တန်းစီနေတဲ့ကားတန်းဟာအင်းအားကန်တပတ်ရှိတဲ့အကြောင်းတိုက်စီရင်မောင်းတချို့ကပြောပါတယ်မန္တလေးမြို့ပေါ်မှာဆိုရင်လဲပြင်ပတက်စီကိုဝယ်ထည့်ရမယ်ဆိုရင်တလီတာကိုကျက်8000နဲ့10000ကျားမှဖြစ်နေတဲ့အကြောင်းအားရင်လုပ်ငန်းလုပ်ကင်နေသူတွေကပြောပါတယ်
အခုရန်ကုန်အခုဒီမှာမရှိနေအခုဒီခုနောက်ကြည့်တဲ့ order ဝင်နေရန်ကုန်မှာရန်ကုန်သွားကြတာဆိုတော့ကျွန်တော်ဒီကနေစီရဆယ်တော့ချိုးထည့်ရမှာပေါ့နော်ပြီးဟိုရရန်ကုန်မှာလည်းစီရဆက်နေတယ်ရန်ကုန်ကားချရုပ်ချက်တာဘယ်လိုလဲဦးတဲ့ရန်ကုန်မှာစီရဖို့မလဲဦးတဲ့မလာနဲ့ဆိုတော့ကျွန်တော်ရန်ကုန်မှာမသွားရုပ်ဖြစ်တာပေါ့အောင်အခုဘာလက်ရှိကျတဲ့ဘာလို့ပြောနေလဲဆိုစီထုတ်ဆောင်တယ်စီထုတ်မစားဘဲနေရလို့သူတွေကစီထုတ်ဆောင်ပုံခတ်ခဲသွားလို့တယ်သူတို့မနဲ့ပြောနေတာ
တဘာဝတိုင်းဝိတ်သုံး CNG အငှားယင်တွေဘတ်စကားတွေကိုတော့ဆိုင်တွေကဒီဇယ်မီးစက်တွေသုံးပြီးတန်းွေဖြည့်ပေးနေရပါတယ်အဲ့ဒီနေရာတွေမှာပါဝန်ဆောင်မှုမပေးနိုင်တော့ဘူးဆိုရင်တော့မြို့ပေါ်ကခရီးတဲ့ပို့ဆောင်ရေးလုပ်ငန်းတွေအားလုံးရပ်ဆိုင်းသွားနိုင်တယ်လို့အများစုကခန့်မှန်းထားပါတယ်စစ်ကောင်စီကတော့မကြသေးခင်ကရေးပေးကြောက်တည်ယူပို့ဆောင်ရေးအခက်အခဲတွေကြားပြက်လက်မှုတချို့ရှိပေမဲ့လည်းစက်သုံးစီအလုံးလောက်ရှိတယ်လို့အစိုးရဘက်မှပြောထားပါတယ်ဒါပေမဲ့လည်းစစ်ကောင်စီမှာနိုင်ငံသားငွေမလုံလောက်တာကြောင့်လောင်စာဆီဝယ်ယူတင်သွင်းမှုအခက်ကြုံနေရတာဟာဆက်သုံးစီရှားပါရတဲ့အကြောင်းရင်းတွေထဲမှာတခုအပါဝင်ဖြစ်တယ်လို့အကဲခတ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တချို့ကသုံးသပ်ကြပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာဆက်သုံးစီရှားပါမှုတွေသတင်းပတ်တွေနဲ့ချီပြီးတော့ကြုံနေရတာကြောင့်ဝန်ဆောင်မှုလုပ်ငန်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုကိုငိမ့်ချန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season ကိုလိုင်းတူမီတာထုတ်လွှင့်မှုအပြင်ကျတို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတူမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့တော်ရရှင်နေအနေနဲ့တော့ VOA Radio ညပိုင်းစီစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်း Radio စီစဉ်ကိုည9နာရီကနေပြီးတော့10နာရီအထိလိုင်းတူမီတာ32kilohertz 9303ညာနဲ့9383ညာလိုင်းဒိုမီတာ51 kilohertz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kilohertz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်ခြင်းနဲ့ဆိုရင်တော့ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြီးတော့ပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုတော့လူရုမိတ်ဆွေရုပ်သံလိုင်းနဲ့ online ပေါ်မှာ24နာရီဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ View American တန်ရုပ်သံအစီအစဉ်ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါနော်။ယုံကြည်စိတ်ချရတဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် View American တန်ရဲ့2024ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓဖူးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ Editor နဲ့ဆွေးနွေးကန် Generation Z Season နဲ့အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အရင်ဆုံးတော့ editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့စိန်ခေါ်ခံရတဲ့ Bangladesh Democracy ဆိုတဲ့ကောင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရှေ့ဟာစီနာထွက်သွားပြီးတဲ့နောက်မှာတော့အခက်အခဲမျိုးစုံနဲ့မတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ Bangladesh နိုင်ငံမှာတော့ Democracy အတွက်စိန်ခေါ်မှုတွေအများပြားရှိနေပါတယ်။လောလောဆယ်မှာတော့ဆီယာနာတိမ့်နိုင်ကြီးအလားအလာမရှိဘူးလို့ဆိုနိုင်ပေမဲ့ Mohammed Yunus ကကြားဖြတ်အစိုးရကဒီမိုကရေစီလမ်းကြောင်းကိုပြန်လည်တက်မှတ်ပေးနိုင်ခြင်းရှိပါမလားဒီသတင်းပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကြော်စန္ဒာကိုမမျှတစင်အောင်ကမင်းမြန်ဆွေးနွေးတင်ပြပေးထားပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဘာကြောင့်နိုင်ငံနေထွက်ပြေးရတာပါလဲ
အကြောင်းရင်းတစ်ခုပေါ့လေလက်လောအကြောင်းရင်းနဲ့အခြေခံအကြောင်းရင်းဆိုပြီးတော့ဖြစ်ရတိုင်းကိုအဲ့လိုခွဲကြည့်ကြပါတယ်လက်လောအကြောင်းရင်းကတော့အကြောင်းသားတွေဆန္ဒပြတယ်ဘာကြောင့်ပြသလဲဆိုတော့အလုတ်ကိုင်ကိုကိုတာခွဲပြီးသတ်မှတ်တယ်ဂျော့ကိုတာအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာလူငယ်တွေလူလဲမဲ့ဥယျာဉ်တွေများပြားလာနေတဲ့အချိန်မှာရှိတ်ဟာစီနာကဘာလုပ်လိုက်လဲဆိုတော့ဆိုရအလုတ်ကိုင်30ရာခိုင်နှုန်းကို1987ပါကစ္စတန်ကိုတော်လှန်တဲ့လွတ်လပ်ရေးတိုက်ပွဲမှာပါဝင်ခဲ့သူတွေရဲ့မျိုးဆက်တွေသားသမီးတွေမြင်းမြစ်တွေပို့ပြီးတော့ဦးစားပေးပြီးပြင်တယ်လို့ပြောတော့ကျောင်းသားတွေမကြည့်နဲ့အဲတော့ကျောင်းသားတွေမကြည့်နဲ့ဆန့်ကျင်ဆန္ဒပြတယ်အဲ့ဒါကိုထပ်တည်ပြုတယ်အဲ့ဒီကိုအလုတ်တောင်းဒါစစ်ကြားသတ်မှတ်ထားတဲ့ဥပဒေကိုတည်ပြုတယ်တည်ပြုပြီးတော့ဘာထူးပြောရဲလို့ဆိုတော့အဲ့မှာကျွန်တော်ကျောင်းသားတွေအတွက်ကမပေးဘူးလားလို့မေးတဲ့အခါမှာသူကပြောခဲ့တယ်ရာဇကာလို့ခေါ်ရတဲ့ဘင်္ဂလားဒေ့ရှ်မှာရာဇကာရှာတော့ဘင်္ဂလားဒေ့ရှ်လိုက်တိုက်ပွဲကတိုက်ပွဲမှာမပါဘဲနဲ့ပါကစ္စတန်ဘက်ကကာကွယ်ပြီးတော့လုခဲ့တဲ့လူတွေအဲ့လူတွေရဲ့တပ်ပြီးမြင်းမြစ်တွေကိုဘာကြောင့်ပေးရမှာလဲလို့သူကပြောခဲ့တယ်လို့တချို့သတင်းစာကဆိုပြီးရေးကြတယ်အဲ့ဒါမှာကျောင်းသားတွေသိခံတင်းဒေါသထွက်ကြတယ်ဆိုတော့ကျောင်းသားတွေကသူတို့ကိုရာဇကာလို့ဆွဆွလိုက်လို့ဖြစ်သွားတယ်ဆိုပြီးသတ်မှတ်တယ်ဒါပေမဲ့ရှိတ်ခါစနာကတော့ဒီနေ့တင်းလာဆိုတော့တင်းတွေနေရသတင်းတွေစားပြီးတော့စကားပြောလာတော့သူကအဲ့လိုကျွန်းနေတာမဟုတ်ပါဘူးတဲ့ဒီကလေးတွေကအဲ့လိုပြောဘူးဒါ distort လုပ်လိုက်ကြပါသူရဲ့စကားကိုပုံကြီးချပြီးတော့လုပ်လိုက်ကြရင်သာဖြစ်တယ်လို့ပြောတယ်။ဘာပဲဖြစ်ဖြစ်ဒီကျောင်းသားဆန္ဒပြပွဲဟာလက်ထော့အကြောင်းရင်းပါပဲ။အခြေခံအကြောင်းရင်းကတော့ရှိတ်ခါစီနာဟာနေပေါင်း16နှစ်နေပါအာနာနေပြီးတော့ကျော်လာတော့တဖြည်းဖြည်းပျက်စီးလာတယ်ပေါ့သူရဲ့အဆူရကနော်။အဲ့ဒီတော့အနာရှင်ဆန်းလာတယ်ပေါ့လေတပါတီအနာရှင်ဆန်းလာတယ်တပါတီကြီးစုမှုသိပ်များလာတယ်ဒါကိုလူကမကျေနပ်နိုင်ဘူးအဲဒါကြောင့်မခံရနိုင်လို့ဖြစ်တယ်ဆိုပြောတာအခြေခံအကြောင်းရင်းနဲ့သုံးသပ်ပါတယ်အထူးသဖြင့်ဒီသရုတ်ထတင်မြောက်ရေကောက်ပွဲမှာသူနိုင်လာတဲ့အချိန်မှာအတိုက်ခံကိုလုံအားဖိနှိပ်ပိတ်ပင်ထားပြီးတော့တစ်ဖက်သက်လူလာတဲ့ရေကောက်ပွဲဆိုပြီးတော့သူရေကောက်ပွဲဆက်ကြတဲ့လူကမကျေနပ်လာကြတာဒီအချိန်မှာပောက်ကွဲသွားတဲ့သဘောဖြစ်ပါတယ်နောက်စတုံတစ်ခုပြောရရင်မနေ့ကပဲအဲရှိတ်ခါစတင်ပြောတဲ့အချိန်မှာသူပြောတာရုပ်တရက်ကျွန်တော်လည်းအားအသင်းနဲ့ဘင်္ဂလားဒေ့ရှ်သတင်းစာပရိုဂရမ်လို့တဲမှာဖတ်ရတာတကယ်လို့သာစိန်မတင်ကျွန်းကိုအမေရိကန်ကိုပေးပြီးတော့ဘင်္ဂလားပင်လယ်မှာအမေရိကန်ရေတပ်ဖွဲ့မှုသဘောတူခဲ့မယ်ဆိုရင်လည်းငါဆက်လက်ပြီးအာတာတည်မြဲနေမယ်ဆိုတော့သူဆိုတဲ့သဘောကအမေရိကန်ကဝင်ဆွတ်တယ်ဆိုတဲ့သဘောသူကပြောသွားတာဒီပိုင်းဒါပေမဲ့တခြားအထောက်ထားတော့မတွေ့ရပါဘူးအဲ့ဒါကတော့စူပါစကားပြောတာဖြစ်ပါတယ်ဆိုတော့ကျောင်းသားတွေဆန္ဒပြတာရဲ့အဓိကကတော့လက်လောကျောင်းဝင်ကတော့နောက်ပြီးတော့တပါတီအာဏာရှင်ဆန္ဒကိုမကျေနပ်တာကအခြေခံအဖြစ်ဖြစ်မယ်။နောက်ပြီးတော့နိုင်ငံတကာဝင်ဆွတ်တဲ့ဆိုတာကတော့မရေမရတဲ့အကြောင်းတစ်ခုဖြစ်ပါလား
။ဒါမဲ့သူ့လက်ထက်မှာဒီနိုင်ငံစီးပွားရေးကအများကြီးတိုးတက်အောင်မြင်ခဲ့ရမှာမဟုတ်ပါဘူးလား
။သိမှန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစပိုင်းမှာလောက်ထိတိုးတက်တဲ့ခေတ်ဆိုတာမရှိခဲ့ပါဘူး။လွတ်လပ်ရပြီးတော့ကြည့်မယ်ဆိုရင်လွတ်လပ်ရတဲ့ပါကစ္စတန်လျှောက်ကလွတ်လပ်ယူတဲ့1987မှာဘင်္ဂလားဒေ့ရှ်နိုင်ငံစီးရဲနွမ်ဘာဘူးနုံဟာစီးရဲနွမ်ဘာဘူးလိုင်းရဲ့အောက်မှာ80ရာခိုင်နှုန်းကျော်ကျော်ရှိပါတယ် below the poverty line ဒါပေမဲ့သူရဲ့လက်ထက်မှာအဲ့ဒါဆရာခိုင်နှုန်းကျော်ကျော်ပဲကျန်တော့တဲ့အထိတူတက်လာပါတယ်အစိစိရှင်းစရာတွေမှာကတော့သူအနာတက်လာပြီးတဲ့နောက်မှာ average နှစ်စဉ်နှစ်တိုင်းပြန်မြ600ခိုင်နှုန်းစီတူတက်လာခဲ့တယ်ကိုဗစ်ရောဂါကာလလွန်ပြီးတဲ့နောက် 7.2% ထိအလင်းမြန်တူတက်လာလို့ကမ္ဘာပေါ်မှာတူတက်မှုအချင်းအမြန်ဆုံးတိုင်းပြည်တော်မှာသတ်မှတ်ခြင်းခံခဲ့ရပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲရက်ဆက်အကြံကျေးဇူးဆွဲလေးဖြစ်ခဲ့တဲ့အထူးသဖြင့်နိုင်ငံရေးအတိုက်ခံတွေကိုလုံးဝဖိနှိပ်ခဲ့တဲ့နှိပ်ကွပ်ခဲ့တဲ့နေရာမှာအဲ့လိုဖြစ်ခဲ့တဲ့ဆိုတော့သူဟာယူဆတဲ့လူတွေကဝေဖန်ကြတယ်အဲ့ဒါကြောင့်ဒီဟာစီးပွားရေးဘလော့တူတက်တူတက်အဲ့လိုဖြစ်မယ်နောက်တချို့ကလည်းပြောတယ်စီးပွားရေးဟာအခုနောက်ပိုင်းမှာတော့သူတို့နည်းနည်းငွေကြေးဖုံးပွားမှုတွေပါနေတာနေတော့ပါဖြစ်လာတယ်နောက်ပြီးတော့နိုင်ငံသားငွေရှာပါမှုတွေလည်းတန်းပြီးမှကျုံလာရတဲ့အခါမှာအကြက်တွေကျုံလာတာလည်းပါတယ်လို့သုံးသပ်ကြတာတွေ့ရပါတယ်
အခုဒီဂျာပြက်အစိုးရကိုဦးဆောင်တဲ့ဟိုနိုဘယ်ငြိမ်းချမ်းဆုရှင်မိုဟာမက်ယူနစ်သူ့အစိုးရခန္ဓာရောဘလို့ရှိပါလဲ
သိအရေးကြီးပါတယ်မစ္စတာယူနစ်ကိုကျောင်းသားတွေကို၌ကဆန္ဒပြဒီကတဲ့ကသူ့ကိုပဲခေါင်းဆောင်ဖြစ်တင်ပြောက်ဖို့ဆိုပြီးတော့သူရွေခဲ့ကြတာဖြစ်ပါတယ်အင်မတန်မှန်ကန်တဲ့ရွေးချယ်မှုလည်းပြောမှာပါအဲဆိုမစ္စတာယူနစ်ကိုသူကကဘာရောစီးပွားပညာရှင်နိုဘယ်ငြိမ်းချမ်းဆုရောင်းရခဲ့တာဖြစ်တဲ့စင်ရသားတွေအတွက် Grammy Bank ဆိုတာတည်ထောင်ပြီးတော့စီးပွားရေးအဆင့်ပြောင်းလုပ်ပေးခဲ့တာအပါဝင်ပေါ့လေနောက်တော့သူ့ကိုပြည်သူကလည်းထောက်ခံကြတယ်မီဒီယာတွေကလည်းအကုန်လုံးအကောင့်ထောက်ခံရေးသားကြတယ်သူဘယ်မှာပဲစပါဆေးကုနေတာကနေပြီးတော့ဝန်ကြီးချုပ်လာလို့ပါလို့ပြောတော့သူကပြန်လာတယ်အဲ့ဒီခါလေးစိတ်မှာအဲ့ဒီ BBC သတင်းထောက်ကမေးတယ်တိုင်းပြည်အတွက်ပါ message ပေးခြင်းနဲ့ what's your message for the country တဲ့သူကပြော discipline and hard work တဲ့စီကံရှိကြပါအလုပ်လုပ်ရပါဒါပဲနှခွန်ပဲစိတ်ကောင်းတဲ့စကားပဲသူ UAE နဲ့သူပြောပြီးတော့ဆက်ချောက်သွားပဲတကယ်လည်းပဲသူကအဲ့လိုလှုပ်တယ် now သူရောက်လာပြီးပထမဆုံးထားလူတွေကိုစက်နေရတော့ရကြပါကြမ်းမဖက်ကြနဲ့အခုဆိုလို့ရှိရင်လူငယ်စုတွေဖြစ်တဲ့ Bangladesh က Muslim မျိုးစုနိုင်ငံလူငယ်စုတွေဖြစ် Hindu တွေ Buddha ဘာသာတွေ Christian တွေအတိုက်ခိုက်ခံရတာကိုမလုပ်ကြနဲ့တခါလေးချက်ချင်းပြောတယ်နောက်သူရဲ့အကြံပေးအဖွဲ့ထဲမှာဖွဲ့တဲ့အခါမှာလည်းပဲအဲလူမျိုးစုရေးရဝန်ကြီးရဲ့ check မှာတံပေါ်သားတယောက်ကိုခန့်တာလဲတွေးရပါတယ်ဆိုတော့သူဟာအကုန်လုံးကိုလွှမ်းခြုံပြီးတော့စုမြင်တဲ့ပညာရှင်တယောက်လည်းဖြစ်ပါတယ်ဒါပေမဲ့သူရဲ့အကြံသူကတော့ advisor ဆိုလို့ပြောတယ် cabinet ဖွဲ့ဝင်ကြီးအဲဒီထဲမှာသူပါဝင်16ယောက်16ယောက်မှာလူအများစုကတော့နိုင်ငံတကာကြော်ကြားတဲ့ပညာရှင်တွေအဲလူခွင့်သမားတွေဖြစ်တယ်သိကောင်းတယ်ဒါပေမဲ့ငါးယောက်ကတော့ BNP အခါလီဒါဇီယာရဲ့ဘင်္ဂလားဒေ့ရှ်နက်ရှနယ်ပါတီဘင်္ဂလားဒေ့ရှ်အမျိုးသားပါတီကိုလူလာစုအဲ့ပါတီနဲ့သက်ဆိုင်ကြွေးလို့သုံးသက်ချက်တွေကိုတွေ့ရပါတယ်ဒါပေမဲ့မစ္စတာယူနိုစ်ရဲ့အစိုးရရဲ့စွန့်ဆောင်မှုကသိပ်ပြီးတော့အရေးကြီးတယ်လို့ထင်ပါတယ်အခန့်ကဏ္ဍ
ရေကောက်ပွဲအလားလာပါရောလွတ်လပ်ပြီးတော့တရားမျှတရေကောက်ပွဲဖြစ်လာနိုင်မှာမလ
ားအဲ့ဒါကတော့စိန်ခေါ်မှုပါပဲသူတည်းလည်းအရေးကြီးဆုံးစိန်ခေါ်မှုဖြစ်ပါလိမ့်မယ်ပထမဆုံးလူတွေပြောကြတာကသူကအချင်းလုံးလို့ရပါမလားအဲ့ဒီအဓိကအတိုက်ခံဖြစ်တဲ့ BNP ဆိုတော့ပြောကြတဲ့ခါလီဒါဇီယာရဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကရပောင်90ပဲတချို့ကောင်းကောင်းများပြောနေတာရပောင်90အတွင်းမှာလုပ်ခဲ့ပါဆိုတော့ရပောင်90အတွင်းမှာလုပ်ဖို့ဖြစ်နိုင်ပါမလားလွတ်လပ်ပြီးတရားနှစ်တိုင်းရွေးကောက်ပွဲဟူဆိုရက်သံသရာကနံပါတ်1မှာရှိကြပါတယ်ဆိုတော့အဲ့လိုလုပ်နိုင်ဖို့အတွက်ကတော့သူတို့အများကြီးစီစဉ်ကြိုးစားမှာဖြစ်ပါတယ်နောက်ပြီးတော့စိန်ခေါ်မှုတွေလည်းအများကြီးရှိနေပေါ့လေဒီချိန်မှာအဲ့ဒါကိုတော့လူတိုင်းကနည်းနည်းထောက်ပြနေရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မစ္စတာယူနိုဆက်ဆိုတာအဲ့ဒါကိုလုပ်နိုင်ပါမလားလွတ်လာရင်တော့မှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားအဲ့ဒါကလည်းအရေးကြီးတယ်ပေါ့လေဒါပေမဲ့လောလောဆယ်မှာတော့စစ်တပ်ကလည်းကြားနေတဲ့သဘောမျိုးဖြစ်နေတယ်ဆိုတော့မျှော်လင့်ချက်တော့ထားနိုင်ပါတယ
်အဲ့ဒီမိုကရေစီရှင်သန်ရေးလာလာပါဘော
အဲ့ဒါကရွေးကောက်ပွဲတွေကိုပူပြီးရှိပါတယ်ဒီကြီးတဲ့ကိစ္စဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီစစ်တပ်အနာမသိနေဘူးအဲ့ဒါကတောင်းတဲ့အချက်တစ်ခုဥပမာဖြင့်အစိုးရလိုဖိဖိဖြစ်နေများသောပြင်တချို့နိုင်ငံမှာစစ်တပ်ဒီကအနာသိပြီးတော့တက်လိုက်တယ်ဆိုပြီးတော့ဖြစ်လာကြတယ်လေအဲ့လိုဆိုတော့ဘင်္ဂလားဒေ့ရှ်မှာဘာကြောင့်မဖြစ်ဘူးလဲဆိုတော့တစ်ခုကတော့ဘင်္ဂလားဒေ့ရှ်ရဲ့စီးဥစည်းချုပ်ဗိုလ်ချုပ်ကြီးဝါကာဥစ်မန်ဒီလူကရှေ့ခါစီနာရဲ့တူမယောက်ျားလာပါလား by marriage အဲ့လိုဆွေမျိုးဒေါ်လာအဲ့ဒါကြောင့်လဲသူကိုယ်တိုင်ကရှေ့ခါစီနာရဲ့လူကြားရှေ့ခါစီနာကိုသူကဖေဖေပါသူကကြည့်နိုင်ပြီးတော့ပြောလိုက်တယ်လို့ဆိုကြတယ်ဆိုတော့စစ်တပ်ကဖရမ်မိုပြီးတော့တောက်ချီတက်လာမလားဆိုတော့အဓိကအန်ဒီရဲ့ဒီမိုကရေစီရဲ့အဓိကအန်ဒီရဲ့ကဆီအနာသိမ့်တာကို အဲ့ဆိုအဲ့လောက်ကြီးအန်ဒီအန်ဒီယီရောမရှိဘူးလို့ယူဆရပါတယ်သို့တော်လည်းပဲဗြိတိန်နိုင်ငံရဲ့ဘင်္ဂလားဒေ့ရှ်ကအရင်းအမြစ်တမ်းမကြီးတရားဝါသုံးသပ်တယ်ဘင်္ဂလားဒေ့ရှ်ပေါ်တစ်ချာရီဗင်းစ်ပေါ်တစ်ချာတပတ်နဲ့တပတ်တရားရီဗင်းစ်လုပ်နေရတယ်အဲ့ဒါသိခဲခက်ခဲတယ်သူတက်လိုက်ရင်ဘလူကိုလုံးဝနှစ်တာပြီးတော့သူတစ်ဖက်သားလုသွားမှာအဲ့လိုဆိုတော့ဒါဟာတပတ်ကြီးကြီးဆိုတဲ့စနစ်ကိုဥတည်ပြီးသွားနေတဲ့သဘောဖြစ်နေတိကျကိုဖြစ်ဖို့ဆိုတာကြီးမာတဲ့စိတ်ကူဖြစ်တယ်ဆိုတော့ပြောနေကြပါတယ်ဆိုတော့အဲ့ဒါကြောင့်တချို့ကလည်းပြောကြတယ်ဘင်္ဂလားဒေ့ရှ်မှာဒီမိုကရေစီထွန်းကားခြင်းအာ winner takes all မဲနိုင်သူအကုန်လုံးယူဆိုတဲ့ပုံစံမျိုးမဟုတ်ဖဲနဲ့ community လိုက်တခြားအဖွဲ့တွေပါပါတီပါပေါင်းဒါအချို့ကြပါလီမန်မှာရတဲ့အချို့အတိုင်းဒါမဲအချို့အတိုင်းပါလီမန်မှာအချို့စားရွေးပါဆိုပြီးတော့သဘောမျိုးသုံးသပ်ကြတာလည်းရှိပါတယ်ဆိုတော့အဲ့လိုပုံစံမျိုးတနည်းနည်းတော့သူတို့လှုပ်ရမယ်သို့ပေမဲ့စင်ခေါ်မှုတွေအခက်အခဲတွေ challenges တွေအများကြီးပြည့်နှက်နေရဆိုတော့ဒီတိုင်းကပြောကြပါတယ်ဒီမိုကရေစီဟာဘယ်လောက်လွယ်လွယ်ကူကူနဲ့ဖြစ်လာနိုင်မလားဒီချိန်ထဲမှာရှိတ်ခါစနာသူပြန်လာမယ်လို့လည်းသူကပြောနေတယ်သူကပြန်လာမယ်ဘိုဘက်က BNP ဘယ်မှာမျိုးသားပါတီကလည်းပဲတိုက်ခတ်ပြင်ဆင်နေနောက်ပါတီတစ်ခုရှိတာကဂျမတ်အီအစ္စလမ်ပါတီအဲ့ပါတီကလည်းရှိတယ်ဆိုတော့သူတို့ပါတီကြီးကတော့အဓိကအဖြစ်ပြန်ဟမ်းမဲ့ပါတီဖြစ်ပါတယ
်ခုဘင်္ဂလားဒေ့ရှ်ရဲ့အခြေအနေတွေကဒီနိုင်ငံတကာဆက်ဆံရေးနောက်အိန္ဒိယချင်းဆက်ဆံရေးအထူးသဖြင့်ပြောမယ်ဆိုရင်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဘလို့ရိုက်ခတ်လာနိုင်လဲ
ဟုတ်ကဲ့မြန်မာနိုင်ငံကတော့နောက်ဆုံးပြောကြတာပေါ့အရေးကြီးဆုံးကတော့အိန္ဒိယနဲ့ဆက်ဆံရေးကရှိတ်ခါစတန်အိန္ဒိယကိုရောက်နေတယ်ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးကရှိတ်ခါစတန်အဖေရှိတ်မူဂျူရာမန်တို့လက်ထက်မှာပါကစ္စတန်ကိုလွတ်လပ်ရေးတိုက်ပွဲဆင်နွှဲရုံကအိန္ဒိယဝင်တိုက်ပေးခဲ့တာပဲအိန္ဒိယကြားဝင်ပြီးတော့ဆောင်ရွက်ပေးခဲ့တာပဲဆိုတော့ထိတ်ခါစတန်နဲ့အိန္ဒိယနဲ့အစိတ်အလွန်သင်ပါတယ်သူကအခုလည်းပဲအိန္ဒိယနိုင်ငံကိုထွက်ပြေးသွားတော့ကလည်းအိန္ဒိယနိုင်ငံခုလုံနေပါတယ်ဆိုတော့အိန္ဒိယအစိုးရကိုပြောနေရတယ်ခင်ဗျားတို့ပြန်ပြီးစဉ်းစားထိတ်ခါစတန်ကိုခင်ဗျားတို့သိပြီးတော့ကူညီပေးနေတာမှန်ရဲ့လားအိန္ဒိယမီဒီယာတွေကအိန္ဒိယအစိုးရကိုအကြံပေးနေတယ်ဒါကြတော့ထိတ်ခါစတန်ဟာအိန္ဒိယကသာဒီလိုကူညီနေတာမင်းကသာကူညီနေတာထိတ်ခါစတန်တကယ်တရုတ်ဘက်ကိုပါတယ်တရုတ်နဲ့ကတော့သူကသိပြီးတော့ပလဲနံပါတ်သင့်တယ်ဒုက္ခသည်ပြန်လာရေးမှာတော့တရုတ်ကလုပ်ပေးမယ်ပြောတယ်အိန္ဒိယဘက်ကတော့ egg east policy အစီအပမှာလှူရမယ်ဆိုတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာကိုဖြတ်ပြီးမှဒီဘက်ကိုလာမယ်ဆိုတော့အိန္ဒိယကတော့ဘာပဲပြောပြောသူဥစားပေးခဲ့တယ်တရုတ်ကလည်းပဲဘင်္ဂလားဒေ့ရှ်အိန္ဒိယသမုဒ္ဒရာ from ဝီယာအစအကုန်လုံးနောက်ပြီးသူ belt and road အတွက်စီမံကိန်းမှလည်းပဲအဓိကနေရာဖြစ်တော့တရုတ်ကဘယ်လိုဝင်လာမလဲဆိုတော့သင်ကစိတ်ဝင်စားနေကြပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အဓိကကတော့ဒုက္ခသည်ကိစ္စဖြစ်တယ်ဆိုတော့ဒုက္ခသည်တွေကတော့တချို့ကတော့ပူပြီးအကောင့်ဖြစ်လာမယ်ဒုက္ခသည်အရေးကိုပူပြီးတော့အလေးနဲ့ထားလာလိမ့်မယ်နောက်ပြီးနေစားကိုပိတ်တာတွေပါတယ်မလုပ်ခနဲ့ပြန်လာခွင့်ပေးလိမ့်မယ်လို့မျှော်လင့်ကြတယ်လို့ပြောဆန်ကြပါတယ်ဒုက္ခသည်ကတဆင့်စကားကြားပေါ့လေအဲဒုက္ခသည်ကိစ္စဒါပေမဲ့ဒုက္ခသည်ပြန်ရောက်ဖို့ဆိုတော့မြန်မာနိုင်ငံတွင်အခြေအနေကောက်မှလည်းပဲဖြစ်မှာပါအဲ့ဒါကတော့နောက်တစ်ခုကတော့အဲ့မြန်မာနိုင်ငံရခိုင်ဒေသတို့ဘာလို့တော့ချင်းတို့တော်လိုင်းအင်အားစုကစိမ့်ပိုက်ထားတဲ့အချိန်မှာစစ်ကောင်စီနဲ့ဆက်လက်ပြီးတော့ဆက်ဆံလို့ဖြစ်ပါတော့မလားဒီကိစ္စကိုလည်းပဲဒီဂျပ်ဖြတ်အစိုးရအထူးသဖြင့်ဂျပ်ဖြတ်အစိုးရပြီးတော့နောက်ရေကောက်ပွဲမှာတက်လာပဲအစိုးရဘယ်လိုကင်တွယ်လာမလဲဆိုတာကတော့ဒါလည်းပဲကြိုတင်မပြောနိုင်တဲ့ကိစ္စဖြစ်ပါတယ်လေ
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆင်းရဲသုံးသက်ပြည့်အတွက်ကျေးဇူးတင်ပါတယ
်
စင်ခေါ်ခံရတဲ့ဘင်္ဂလားဒေ့ရှ်ဒီမိုကရေစီဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စန်းသားကိုမမျှဒဇင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်။အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါရစေ။အသက်10နှစ်အရွယ်ကလေးကချင်းလုံအားကစားပညာကိုသင်ယူခဲ့ပြီးတော့မြမရိုးရချင်းလုံခက်ကစားနည်းကိုဒီဇိုင်းမှတ်မှတ်လေ့ကျင့်ကစားခဲ့တယ်လို့မြမနိုင်ငံကနာမည်ကျော်ချင်းလုံခက်ကျွမ်းကျင်သူမတ်မေဦးခင်ကပြောပါရစေ။ဆယ်ကျော်သက်တယောက်အနေနဲ့အခက်ခဲစင်ခေါ်မှုတွေကြားတဲ့ကထိမ့်သိမ့်မှုစူးစမ်းခဲ့တာပါမက်ခင်လေးစကားပြောထားပါတယ
်ဟေးဂျန်ဇီရိုတက်ချင်ရောက်တယ်မီနော်ဂျန်ဇီရိုရေဒီတစ်ပတ်တော့အသက်ငယ်ငယ်ရွယ်နဲ့မြမရိုးရချင်းလုံးကစားနည်းကိုထိမ့်သိမ့်ထားတဲ့အမျိုးသမီးငယ်လေးတယောက်နဲ့စကားပြောထားတယ်ဆိုတော့သူ့အကြောင်းလေးမျိုးလည်းနားထောင်ကြည့်ပါဦ
းကျွန်မနာမည်ကတော့မေယူခင်ဖြစ်ပါတယ်တက်ကတော့စက်ခွန်ပါဒီချင်းလုံးပညာနဲ့တမဝန်ကြောင့်ပြုနေတဲ့ blog ဖြစ်ပါတယ
်သူကဘယ်အသက်ရွယ်လောက်ထဲကချင်းလုံးပညာကိုစပြီးတော့သင်ခဲ့တာလဲ
ဒီချင်းလုံးပညာကိုစပြီးသင်ယူတာကတော့အသက်10နှစ်ကနေစတင်ခဲ့ရပါ။အခြေခံမိုင်းကနေစစတင်ယူတဲ့ဆီယမ်မန္တလာဥမ္မမောင်ဆီကနေပြောစပြီးသင်ယူခဲ့ရပါ။
မိဘတွေကသင်ခိုင်းလို့သင်ရင်းနဲ့ချင်းလုံးကစားနည်းကိုတဖြည်းဖြည်းနဲ့စိတ်ဝင်စားလာတယ်လို့သူကအခုလိုပဲပြောပြထားတယ်။
ဘာသာနာပါလားဆိုမပါဘူးမပါဘူးဒီရှင်းလုံးဆိုလည်းဘာမှမသိဘူးလေတခါမှလည်းကိုကမမြင်ဘူးဆယ်နဲ့ဆိုငယ်သေးရင်ဒီမိဘတွေကတိုက်တယ်လို့ဆိုပြီးတော့ခက်ကစားခဲ့ရစားပြီးတော့တင်းတင်းနဲ့စိတ်ဝင်စားလာတယ်တင်းပြီးတော့စတင်နဲ့တင်းပြီးရဲ့အချိန်တစ်နှစ်ကြာမှပွဲစားခက်တယ်တကယ်နိုင်ပွဲလေးစားခက်တယ်အဲ့ဒီအချိန်မှာပြိတက်တီအားပေးတာအဲလက်ခုတီဒီကိုဆက်တာကိုလက်ခုတီတီးပြီးတော့အားပေးတာအဲအဲ့အရာကိုအရင်သဘောကျသဘောကျပီတိဖြစ်တာကိုအခုစူးစမ်းမှုရနေမယ်အဲ့ဒီကနေတပည့်မင်းငါဒီထက်ပိုကောင်းခတ်မယ်ငါ့ကိုဒီထက်ပိုပြီးတော့လူတွေသဘောကျအောင်လုပ်မယ်ဆိုတာစိတ်စူးစမ်းလာတော့အခုတော့ဝါဒနာပါလာပါပြီ
ခလေးရွယ်တွေကနေပြီးတော့သူကဒီချင်းနှုတ်ခတ်တဲ့ပညာကိုသင်ခဲ့တာဆိုတော့သူဘလောက်ထိခက်ခက်ခဲခဲနဲ့စူးစမ်းခဲ့ရလဲဘလို့ပုံစံမျိုးတွေလေ့ကျင့်သင်ယူနေလဲ
ကျိန်လုံးကြီးကိုကွယ်ချီတော့ကြီးတဲ့ခါရတာနားတယ်ဆိုတော့ဘလောက်ဒီနားတော့ဆိုတော့သွေးတွေထွက်တာခြေောက်ကနေအဲခြေချောင်းလေးတွေခြေချောင်းလေးတမျက်ညာတန်းဆိုညာဘက်နဲ့ခတ်တာခြေချောင်းလေးတွေအဲခြေပြားစတော့တော့အဲ့လိုတဲတဲလေးတော့ဆိုတာခြေချောင်းမှာသွေးတွေခတ်တာအတ္တမာရီပေါ့လေတမိချာမှာကိုရီအတ္တမာရီရှိသေးတယ်အဲစကတ်တော့ကတော့ကိုရီကမတီးဘူးဖြစ်တယ်တည်မလားတော့တာပေါ့အမီဒီရကျင်တော့နေဟာတချက်ချင်းကိုညီရတော့ကြအဲ့ခါကျကျင်းဆိုတော့ချီတော့ကိုချီရတာကြတွေ့ထွက်တယ်အဲ့အဲ့လေးပေါ့အဲ့တွေ့ထွက်ပြီးဆိုရင်အုံမင်တိတ်ဆီရှိတယ်နော်အဲ့အုံမင်တိတ်ကအဲ့တွေ့ထွက်တဲ့နေရာလေးပတ်ပတ်ပြီးပြန်ခက်အဲ့ရနေအတ္တမာရီတက်ပြီးတော့နောက်ပိုင်းကျတော့ဆရာတမိနဲ့ဖိနက်စတီးပြီးတော့ခက်ကြည့်ပါလားတဲ့မိန်းကလေးဆိုတော့ဖိနက်စီလိုက်တော့နည်းနည်းတော့စက်တာပါညို့ငါးသားဖြင့်ပိုက်ချုပ်ဆင်းတော့ဒီနော်အဲ့ရချင်းပြည်ဒါကြတမိကမြမရွေချင်းအာဂဒန်ရွေချင်းအာဂဒန်ပြတဲ့တမိလို့ချင်းမှာမျက်မျိုးရှိတယ်ပိုင်းချင်းရယ်ဝိုင်းချင်းအပွဲလိုက်โอเคเดี๋ยวนะอลาเซ่เดี๋ยวมันเลชื่อเลยเมนูชื่อออกมาตะเมียก็ตะเมียนายก็เลยเงินๆก็ตะเมียนายซ้ายขัดเช็งขัดไปแล้วตะเมียนายซ้ายขัดอะคือตะเมียวายชิ้นมาขัดแล้ววายชิ้นเอาเลชื่อเลยวายชิ้นอ่ะจะแปลงเวชื่อเนี่ยดีกว่าเลยแปลงเนี่ยวายชิ้นเอาไปไล่ขัดกระซ่าอ่ะไอ้นี่อ่ะอธิบายทางเลชื่อเลย
အများအမြင်မှာချင်းလုံးလေးကလေထဲမှာဝေ့ပြီးတော့လှလှပပနဲ့ခတ်ပြနိုင်မှုအတွက်သူဘလောက်ထိနိုင်ပေါင်းများစွာစူးစမ်းလေ့ကျင့်ခဲ့ရလဲ
ဒီမျိုးချိန်ဝင်းနေဝင်နေထွက်တာခက်ကစားတဲ့အချိန်မှာလူကြည့်လိုက်တဲ့တက်ပါပဲကပြန်ထွက်အဲ့လိုမျိုးပေါ့အမှန်တကယ်သူတို့ပြန်မလေ့ကျင့်ခဲ့ရတာအဲ့လိုအဝင်နေမှာသူတို့ခလုတ်တိုက်ပြီးတော့မှောင်သွားလို့အဲ့လိုလူတွေဖုံးနိုင်တာရှိတယ်ဒါသူတို့ချိန်ဝင်းနေပဲရှိတယ်โอเคတက်တယ်ဆိုရင်လည်းဒါသူတို့ခုံးလေးပေါ်မှာအဆင့်ဆင့်၄၅၆၄၅ခဲလောက်ဆက်တာမဟုတ်သေးဘူးဒီမြေပြင်မှာတခဲတက်ဖို့အခြေကိုသမီးတို့မှာခြေခောက်ပြီးတော့ချင်းမဆက်ပဲနဲ့တပတ်နှစ်ပတ်လောက်နားရတဲ့အခြေအနေလေးရှိရပါတော့။ကြည့်ရတာလွယ်တယ်နော်တကယ်တော့မိမအောင်လို့ကျင်းသားမှုတွေအများကြီးပေါ့လေ။နှစ်ခုအခြေချင်းမတိကြအောင်ကျွန်တော်လေ့ကျင့်စူးစမ်းခဲ့ရတယ်။ဒါကကြတပင်းနိုင်ပေါ့နော်။ဘိုင်းကတ်ဆိုရင်လည်းအခုသမီးတို့ခင်းနေချိုးရတယ်။အဓိကကခင်းအများကြီးချိုးရတာပဲ။ဘာလို့လဲဆိုတော့အခုသမီးတို့ချင်းကြီးပိုင်းနဲ့သမီးတို့ဆူတော့တယ်။တော့တဲ့အချိန်မှာတဲပွားလေးဒီခေါင်းကြီးရတယ်။တော့အပေါ်ကြီးကိုမော့ရှေ့ရနေချင်းဒီမေးစီကနေဒီလင်းစီပဲမြင်တာခေါင်းကတော့ခေါင်းတွေမှာနှံ့လာတာဆိုတော့တမီးတို့အဲ့ဒါကိုတမီးအများဆုံး1200တိချိုးပြီးခုအချိန်ကြီးတော့အကြာကြီးအဲ့ဒါကြီးပြီးတော့ခေါင်းကမငုံနိုင်တော့အောက်အဲ့လိုမျိုးပါတော့အများကြီးချိုးရခဲ့ရတာပေါ့မဟာလူဆိုနေတဲ့ခင်းနေချိုးရတယ်အဓိကတော့တမီးတို့ခင်းနေအများကြီးချိုးရင်ပေါင်နေတာအောင်ပေါင်နေတာလည်းနောက်ပြီးကျတော့ဘုန်းကြီးဇက်တွေအများကြီးများနာတာတိုင်းပြမှုတွေပေးဆမ်းမှုတွေကျိုးစားမှုတွေအားကြီးတော့အပြင်မှာဒီလိုအချင်းတိောက်လာတာလေ
။ तू ကလေမြမရိုရာချင်းလုံးကစားနည်းပညာကိုကျိုးစားပြီးတော့ကစားပြပြီးမဲ့တန်ဖိုးမထားတဲ့သူတွေနဲ့လည်းကြုံခဲ့ရဘူးတဲ့
။ဒီလိုချင်းတပွဲခက်တယ်ဆိုတော့ဒီမှာငယ်ပွဲတွေကခက်တယ်လား။အခုရေးစရင်ချင်းသုံးသိန်းစသုံးသိန်းလေးသိန်းလေးတော့အဲ့ခါကျသူကပြောဟာရှော့ပါအောင်လို့ပါလို့ပေါ့နော်။ဒီချင်းပွဲလေးတနားရီတနားရီခွဲလောက်ခက်ပြီးတော့သုံးလေးသိန်းရတာအချို့ကပြောကြတယ်ဒီလိုနဲ့တမီးတို့အနေနဲ့နေစဉ်နဲ့အမျှသွားလာလှူရှားနေရတဲ့စီမိုးတွေရှိတယ်။ကိုယ့်ရဲ့အချိန်နဲ့ကိုယ့်ရဲ့ကြိုးစားမှုတွေရှင်နေမှုတွေအများကြီးရှိတယ်။ဒါတွေကိုကြောက်သူကမမြင်ဘူးပေါ့နော်
။အနာဂတ်မှာရောချင်းလုံးကစားနည်းနဲ့ပတ်သက်ပြီးသူဘာတွေဆက်လုပ်သွားဖို့ရှိနေလဲ
။ဒီချင်းလုံးအားကစားတာမြန်မာရဲ့ယူရပိုင်းမြန်မာမျိုးနဲ့ပတ်သက်ပြီးဖြစ်ချင်တယ်။ဒီလိုနဲ့ပြချင်မှုတမီးကိုကြိုးစားနေအခုကဒီချင်းလုံးကမြန်မာမျိုးနဲ့ပတ်သက်ပြောလို့ရမယ်နဲ့တက်တူခြောက်တိုင်းတော့ရှိတာ။အခုကတော့အရှိတော်အရှာမှာတမီးတို့အင်အားစီးကိန်းပါလို့ဆိုပြီးနော်။ကျင်းပါရတာကျွေးအချင်းတော်အင်္ဂါကြောင်တော့တည်တည်ကြရပေါ့နော်အနည်းငယ်များတည်ကြနောက်နိုင်ငံတွေကခြားအချင်းတော်အင်္ဂါကြောင်အဲ့ဒီတည်ကြတည်ဖြစ်ခြင်းပေါ့နော်ဟုတ်အပါတော့ကျွန်တော်ရဲ့ဆိုတဲ့အစိုးရနဲ့ဆောင်မြမရဲ့အချင်းတော်အင်္ဂါကြောင်တည်ဖြစ်ခြင်းအဲ့ဒီလိုမျိုးဖြစ်အောင်ဒီနေ့ပါလောက်သွား
ကဲကျင်းစည်းတို့ရေမြမရွေရချင်းလုံးကစားနည်းကိုကြိုးစားထိန်းသိမ်းနေတဲ့စေကျော်သက်အမျိုးသမီးငယ်တွေကြောင့်ကြားခဲ့ကြရတာနော်ရှိတဲ့ဘက်တွေကြားလို့ရှိရင်လည်းနေပယ်အသီးသီးမှာထူးချွန်ထက်မြက်နေတဲ့မြမလူငယ်လေးတွေကြောင့်ကြားကြဖို့ရှိတာမို့လို့ကျင်းစည်းစီစဉ်ကိုဆက်ဆက်စောင့်ကြည့်ကြပါဦးနော်တတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်2024 Paris Olympic ပြိုင်ပွဲမှာတော့ American ပြည်ထောင်စုက basketball ပြိုင်ပွဲမှာအမျိုးသားရောအမျိုးသမီးပြိုင်ပွဲမှာပါဘိုးဆွဲပြီးတော့ပြိုင်ပွဲတစ်ခုလုံးမှာစုတစိမ့်အများဆုံးရခဲ့ပါတယ်ပြင်သစ်သမ္မတ Emmanuel Macron ကတော့ပြိုင်ပွဲစီစဉ်သူအားလုံးကိုကျေးဇူးတင်တယ်လို့ပြောပါတယ်Olympic ပြိုင်ပွဲတွေမှာစုရတဲ့သူတွေကိုစုချင်းဝေဖြစ်နေဘယ်နိုင်ငံတွေကဘလောက်ပေးမလဲဆိုတာကိုကိုရနိုင်စူးစီးတင်ဆက်ပေးထားပါတယ
်ပြင်သစ်နိုင်ငံမှာကျင်းပတဲ့2024 Paris Olympic ပြိုင်ပွဲကတော့ပြီးဆုံးသွားခဲ့ပါပြီပိတ်ပွဲအခမ်းအနားကို Paris မြို့က Star de France အကစားကွင်းကြီးမှာခံခံနာနာနဲ့အောင်မြင်စွာကျင်းပခဲ့ပြီးတော့လာမယ့် 2028 LA Olympic ပြိုင်ပွဲအတွက် Olympic အလံကိုလည်းအမေရိကန်ကိုလွှဲပေးခဲ့ပါတယ်နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘိတ်ကတော့အိုလံပစ်ပြိုင်ပွဲကကျွန်တော်တို့လူသားတွေဘယ်လောက်ထိကြီးကျယ်ခမ်းနားစွာလုပ်နိုင်တယ်လဲဆိုတာကိုပြသခဲ့တယ်အိုလံပစ်ပြိုင်ပွဲကငြိမ်းချမ်းရေးကိုမဖန်တီးနိုင်ပေမဲ့ကမ္ဘာလုံးကအားကျစေမဲ့ငြိမ်းချမ်းရေးယဉ်ကျေးမှုကိုဖန်တီးနိုင်ခဲ့တယ်လို့ပိတ်ပွဲအခမ်းအနားမှာပြောသွားခဲ့ပါတယ်ဒီပိတ်ပွဲအခမ်းအနားမှာကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားတောင်ခရုစ်ကလည်း Star de France ကွင်းရဲ့အမိုးပေါ်ကနေချိုးနဲ့ဆင်းလာခဲ့ပြီးတော့အိုလံပစ်အလံကိုတည်ဆောင်ခဲ့တာကလည်းခွေးထဲမှာရှိတဲ့အားကစားသမားတွေရောပရိသတ်တွေကိုပါအံ့အားတဲ့သဘောကျစေခဲ့တာဖြစ်ပါတယ
် absolutely spectacular really
တကယ်ကိုမယုံကြည်နိုင်လောက်အောင်ကြီးကျယ်ခမ်းနားတဲ့ညတညပါအားကစားသမားတွေနဲ့ပိတ်ပွဲကိုကြည့်ုံနေတဲ့အရန်ကောင်းနေပြီးအဲ့ဒီမှာမှ Tran Cruz ကကြီးတဲ့နားနဲ့တိတ်မွေးတဲ့နေရာကနေအမိုးပေါ်ကနေဒိုင်မင်းထိုးချတာကိုမြင်ရတာကတော့တကယ်ကိုအတိုင်းတဲ့အလွန်ပါပဲပိုပြီးတော့မိုက်သွားတယ
် C'est un peu à l'image de tous ces JO et on est très fiers
ပိတ်ပွဲကတကယ်ထိတ်တန့်ပါပဲဒါအိုလံပစ်ပွဲအားလုံးရဲ့ပုံရိပ်နဲ့တူပြီးအဲ့ဒီအတွက်ကျမတို့ဂုဏ်ယူပါတယ
်ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကတော့အိုလံပစ်ပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ပြိုင်ပွဲစီစဉ်သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် parce que pendant des années et des années beaucoup de gens nous ont dit que ce n'était pas possible parce que pendant des années des mois des semaines tout le monde nous a dit
လူတော်များများကဒါမဖြစ်နိုင်ဘူးဆိုပြီးနှစ်ပေါင်းများစွာပြောခဲ့ကြပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကယူသတ္တာလုံခြုံရေးကစိတ်မချရတာစိတ်မြင့်ကဘယ်တော့မှရည်ကူးလို့မရနိုင်တာပြီးတော့ပြင်သစ်အိုလံပစ်အသင်းအနေနဲ့စုရတဲ့ထိပ်ဆုံး၅စင်းနဲ့ဝင်နိုင်မှုဆိုပြီးလရီနှစ်တင်နဲ့ချီပြီးမဖြစ်နိုင်ဘူးလို့ပဲပြောခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီမှာခင်ဗျားတို့လုတ်ခဲ့တာတွေအကုန်လုံးကိုမဖြစ်နိုင်ဘူးဆိုပြီးကျွမ်းကျင်သူတွေပြောတာတွေကိုလည်းပြီးခဲ့တဲ့နှစ်ပိုင်းဒီမှာကြားခဲ့ရပါတယ်။ဒါပေမဲ့ခင်ဗျားတို့လုံနိုင်ခဲ့ကြတယ်ဒီအတွက်ခင်ဗျားတို့ကျေးဇူးတင်ပါတယ
်ဒီမှာတစ်ခုလုံးပြီးမှာတော့အမေရိကန်ကရွှေ40ငွေ44ကျင်း40နဲ့ပထမရခဲ့ပြီးတော့တရုတ်နိုင်ငံကတော့ရွှေ40ငွေ29ကျင်း24ခုနဲ့ဒုတိယဂျပန်ကရွှေ20ငွေ11ကျင်း73နဲ့တတိယရပြီးတော့ဩစတြေးလျကရွှေ18အင်ရှင်ပြင်သစ်ကရွှေ16နဲ့အဆင့်4နဲ့အဆင့်5အသီးသီးရခဲ့ကြပါတယ်ဘောလုံးပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာစပိန်ကအင်ရှင်ပြင်သစ်ကိုအချိန်ပိုမှ5ဂိုး3ဂိုးနဲ့နိုင်ပြီးတော့ရွှေစိတ်ရသွားခဲ့လို့အင်ရှင်ပြင်သစ်အသင်းရွှေစိတ်နဲ့လွဲသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့မော်ရိုကိုကအီဂျစ်ကို6ဂိုးကိုမရှိနဲ့နိုင်ပြီးတတိယရသွားခဲ့ပါတယ်။မြို့သီးဘောလုံးပွဲဘက်မှာတော့အမေရိကန်အသင်းကဘရာဇီးလ်ကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ရွှေစိတ်ရသွားတာကြောင့်အမေရိကန်အမျိုးသမီးအသင်းဟာအိုလံပစ်ပြိုင်ပွဲမှာ5ချိန်မြောက်ရွှေစိတ်ရသွားခဲ့တာလည်းဖြစ်ပါတယ်။တတိယနေရာလူပွဲမှာတော့ဂျာမနီကကမ္ဘာချန်ပီယံစပိန်ကိုအနိုင်ရပြီးတော့တတိယရခဲ့ပါတယ်။ဘတ်စကတ်ဘောပြိုင်ပွဲတွေဘက်မှာတော့အင်ရှင်ပြင်သစ်တွေအရေးနိုင်ပြီးတော့အမေရိကန်တွေကအမျိုးသားမှာရောအမျိုးသမီးမှာပါအောင်ပွဲခံသွားခဲ့ပါတယ်။မျိုးသားဖိုင်နယ်မှာအမေရိကန်အသင်းကစတက်ဖန်ကာရီကအကောင်းဆုံးကစားပြီးတော့အမေရိကန်ကအင်ရှင်ပြင်သစ်ကို68-89ပတ်နဲ့အနိုင်ရပြီးရွှေစိတ်ရခဲ့ပါတယ်။ဒါဟာအမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းအတွက်တော့အိုလံပစ်ပြိုင်ပွဲမှာ၅ချိန်ဆက်တိုက်ပိုဆွဲရလည်းဖြစ်ပါတယ်။နေကရနေကအမျိုးသမီးဘတ်စကတ်ဘောဖိုင်နယ်ပွဲမှာကတော့အမျိုးသားဖိုင်နယ်ထက်တောင်ပိုပြီးတော့ရင်ခုန်စရာကောင်းခဲ့ပြီးတော့နောက်ဆုံးစက္ကန့်အထိအကျိတ်နဲ့ဖြစ်ပြီးနောက်ဆုံးမှာအမေရိကန်ကပြင်သစ်ကို68မှ66မှနဲ့တတ်မှတ်ထဲနဲ့ကပ်ပြီးတော့အနိုင်ရသွားခဲ့ပါတယ်။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးဘက်မှာအီတလီကပြီးခဲ့တဲ့2020တိုကျိုအိုလံပစ်ချန်ပီယံအမေရိကန်အသင်းကို3ပွဲပြတ်နဲ့အနိုင်ရပြီးရွှေစိတ်ရသွားပါတယ်။အမျိုးသားဖိုင်နယ်မှာတော့အင်ရှင်ပြင်သစ်ကပိုလန်ကိုသုံးပွဲပြည့်နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာဒီနေ့မှကမ္ဘာတဝန်းကဒုက္ခသည်တွေကိုကိုယ်စားပြုပြီးတော့ဝန်ပြန်ခဲ့တဲ့ဒုက္ခသည်များဆိုင်ရာအိုလံပစ်အသင်းကတော့တတိယကျေးဇူးတစ်ခုရခဲ့ပါတယ်အမျိုးသမီး85ကီလိုတန်းလက်ဝတ်ပြိုင်ပွဲမှာစင်ဒီဝင်းနဲ့ဂျန်ကူအန်ဂမ်ဘာကတတိယကျေးဇူးရခဲ့ပြီးတော့ဒုက္ခသည်အသင်းအတွက် တစ်ခုရီသောစုတိတ်ကိုယူပေးနိုင်ခဲ့တာဖြစ်ပါတယ်ပြည်ခုံမြေပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးအမြင့်ခုံပြိုင်ပွဲမှာကမ္ဘာစံချိန်ချိုးထားတဲ့ယူကရိန်းနိုင်ငံကယာရိုစလာဗာမဟူချစ်ကပထမရွှေစိတ်ရသွားခဲ့ပါတယ်ဒီစုရတာနဲ့ရတဲ့စုချင်းငွေတွေကိုဘာလို့သွားမလဲဆိုတဲ့အပေါ်မှာမဟူချစ်ပြောတာကတော
့ Slava nareshche usvidomila chto vstashtaka olimpiyska chempionka
ကျွန်မအရင်ပြောပါတယ်အခုနောက်ဆုံးတော့ Olympic Champion ဖြစ်ပါပြီ။ဒါကအရင်ခက်ခဲခဲ့ပါတယ်။အထူးသဖြင့်ကျမအခုလိုခက်ခဲတဲ့အချိန်မှာကျမအနေနဲ့ရအောင်လုပ်နိုင်ခဲ့လို့ပါ။ကျမအနေနဲ့ဒီရွှေစိတ်စုတစ်ခုပဲရဖို့ကြံနေတာဖြစ်ပြီးအခုတော့ရလိုက်ပါပြီ
။ Так, дуже важка, але ще важка, тому що в такі важкі часи все ж таки вдалося її вибороти.
စုချင်းနဲ့ပတ်သက်ပြီးကျမပရမအောင်ပြောချင်တာကတော့ကျမနဲ့အတူအလုပ်လုပ်တဲ့ကျမရဲ့အဖွဲ့ရှိပါတယ်။အဲဒါကြောင့်ရတဲ့စုချင်းတွေကိုသူတို့ကိုလည်းမျှဝေပေးသွားမှာဖြစ်တယ်လို့တချို့ကလည်းယူကရိန်းတပ်ဖွဲ့တွေနဲ့ Pride အဖွဲ့တွေကိုလှူဒန်းသွားမှာပါအခုခါမှာယူကရိန်းတပ်တွေအတွက်ရန်ပုံငွေတွေရှာပေးနေတဲ့အဖွဲ့အစည်းတွေအများပြားရှိပြီးအခုနောက်ပိုင်းမှာကရန်ပုံငွေတွေရဖို့ခက်ခဲလာနေတာပါ
Olympic ပြိုင်ပွဲမှာစုစည်းရရှိတဲ့သူတွေကိုသက်ဆိုင်ရာနိုင်ငံတွေအလိုက်ပေးတဲ့စုကြီးတွေကတချို့ကိုအိန္ဒိယနိုင်ငံက The Economic Times သတင်းစာကဖော်ပြတာမှာတော့ဟောင်ကောင်ကရွှေစိတ်အတွက် American Dollar 9,600ငွေစိတ်အတွက် 38,400 နဲ့ကျေးစိတ်အတွက် 39,200 စင်ကာပူနိုင်ငံကတော့ရွှေစိတ်အတွက်ဒေါ်လာ 9,400,500 ငွေစိတ်အတွက် 38,300 ကျေးစိတ်အတွက် 38,600 ချိမြင့်ပါတယ်အိရှင်ပြည်သက်ကတော့ရွှေစိတ်အတွက်ဒေါ်လာ 18,000 ငွေစိတ်အတွက်ဒေါ်လာ 43,000 နဲ့ကျေးစိတ်အတွက်ဒေါ်လာ 22,000 ချိမြင့်ခဲ့ပြီးတော့ဒီပြိုင်ပွဲမှာစူးစိတ်အများဆုံးရခဲ့တဲ့ American ကတော့ရွှေစိတ်အတွက် 38,000ငွေတိစိတ်အတွက် 23,000 နဲ့ကျေးစိတ်အတွက် 10,000 ကျွဲချိမြင့်ခဲ့ပြီးဂျပန်နိုင်ငံကတော့ရွှေစိတ်အတွက်ဒေါ်လာ 32,000 ငွေအတွက် 16,000 နဲ့ကျေးအတွက် 6,000 ချိမြင့်တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ခြေတော်အဆနိုင်ငံတွေဘက်ကစူးစိတ်ရရှိမှုကိုကြည့်ရရင်တော့ဖိလစ်ပိုင်နိုင်ငံကရွှေနှစ်ခုကျေးနှစ်ခုရပြီးတော့အဆင့်30ရခဲ့ပြီးတော့အင်ဒိုနီးရှားကရွှေနှစ်ခုကျေးနှစ်ခုနဲ့အဆင့်39ထိုင်းကရွှေတစ်ခုငွေ3ခုကျင်းတစ်ခုနဲ့အဆင့်44ရခဲ့ပြီးတော့မလေးရှားကကျင်းတစ်ခုနဲ့အဆင့်80စင်ကာပူကကျင်းတစ်ခုနဲ့အဆင့်84အသီးသီးရခဲ့ပါတယ်ဖိလစ်ပိုင်ကဂျွန်ဘာမှာအမျိုးသားဘက်မှာရွှေစိတ်တစ်ခုရခဲ့တာဖြစ်ပြီးတော့အင်ဒိုနီးရှားကအလေးမနဲ့ Sports Climbing အကစားနည်းတွေမှာရွှေတစ်စိတ်တစ်ခုစီရခဲ့တာပါထိုင်းနိုင်ငံကပန်ဒီဘက်ဝမ်ပန်ထနာခစ်ကတော့အမျိုးသမီး49ကီလိုတန်းတိုက်ကွန်ဒိုမှာရွှေစိတ်ရခဲ့တာဖြစ်ပါတယ်သူမဟာပြီးခဲ့တဲ့ Tokyo Olympic တုန်းကလည်းဒီပြိုင်ပွဲအမျိုးအစားမှာပဲရွှေစိတ်ရခဲ့တာကြောင့် Olympic ပြိုင်ပွဲမှာ2ကြိမ်ဆက်တိုက်ရွှေစိတ်ရတာလည်းဖြစ်ပါတယ်။အခုချိန် Olympic ပြိုင်ပွဲမှာထူးခြားတာတစ်ခုကတော့အာဆီယံနိုင်ငံတွေတဲကဘယ်နိုင်ငံကမှချက်တောင်ပြိုင်ပွဲမှာရွှေစိတ်မရခဲ့ပဲထိုင်းနိုင်ငံကငွေစိတ်တစ်ခု၊မလေးရှားကကျင်းတစ်ခုနဲ့အင်ဒိုနီးရှားကကျင်းတစ်ခုရခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အားကစားကဏ္ဍပါရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါမယ်ရှင
်ရုရှားပိုင်းဘဲခရော့ဒေတာကိုအရေးပေါ်အခြေအနေဒီကနေ့ပဲကြီးညာလိုက်ရပါတယ်ယူကရိန်းဘက်ကဘုံးကျဲတိုက်ခိုက်ပြီးတဲ့နောက်အခုလိုအရေးပေါ်အခြေအနေကြီးညာလိုက်ရတာပါဘဲခရော့ဒေတာတွေမှာအခြေအနေတွေဆိုးဝါးလာနေတဲ့အတွက်ကြောင့်ဒေတာအုပ်ချုပ်ရေးမှူးက Telegram မှာပြောထားပါတယ်ယူကရိန်းဘက်ကတိုက်ခိုက်မှုကြောင့်နေအိမ်တွေပျက်စီးဆုံးရှုံးခဲ့တယ်လို့ရဲသားတွေတေဆုံးဒဏ်ရာရခဲ့တယ်လို့လည်းဆိုထားပါတယ်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာဒီကနေ့နေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။စစ်ကောင်ဆောင်နဲ့တွေ့ဆုံမှုအတွင်းမှာမြန်မာနိုင်ငံတည်ငြိမ်အေးဂျင့်အတွက်တရုတ်နိုင်ငံကထောက်ခံကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပေါ်ပေါက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့တယ်လို့လည်းနိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်။ထိုင်းဝန်ကြီးချုပ်ဆက်သက်ထားဝီစင်ကိုကျေဝဲဖောက်ဖျက်မှုနဲ့အပြစ်ရှိကြောင်းထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်တဲ့အတွက်ကြောင့်ယာရုကနေနှုတ်ထွက်ပေးရပါတော့မယ်။တရားသူကြီးကိုလက်ထိုးဖို့ကြိုးပမ်းမှုနဲ့ထောင်နှံချမှတ်ခံထားရသူကိုအစိုးရအဖွဲ့မှတာဝန်ပေးခဲ့တာဟာကျေဝဲဖောက်ဖျက်ရာရောက်ကြောင်းဆွဲချက်ပေါ်မှာတရားသူကြီး9ဦးနဲ့5ဦးကအပြစ်ရှိကြောင်းမဲပေးခဲ့တာဖြစ်ပါတယ်။အစိုးရအဖွဲ့ကတော့လွှတ်တော်ကဝန်ကြီးချုပ်သည့်ရွေးချယ်တဲ့အချိန်ထိယာယီဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာနဲ့မက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Robert Bass ဖြစ်ပါတယ်။ကျွန်မကစုမမရှင်ဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်။Thank you.
်